ုလိုတဲ့စေတော်ကြီးမှာ6ညနောက်လည်းမှာ5ညဥပဒနာလုပ်ပြီးတရား7ညပေါ်ပြီဒီနေ့12ညမြောက်ဖြစ်ပါတယ်ယခုညမှာနာခဲ့တဲ့ယောဂီများလည်းအသက်သက်နဲ့ဒါဆက်လက်ပြီးတော့နာကြဖို့ဆိုရင်တရားဥဆိုးကြီးဘောဥဆိုးကြီးကွန်ရဆိုင်မှာပြီးခဲ့တဲ့ညများကဟောတဲ့အေကံကွေများကိုလည်းပဲကိုယူပြီးတော့နိုင်နိုင်နဲ့ဒါကနေ့ညလည်းအရေးကြီးဆုံးအချက်ကလေးကိုဦးဇင်းကနောက်လည်းမှာဟောတဲ့ခရက်ကဇလန်းတက်ွက်ချန်ခဲ့ပါလေကွက်သက်ကမနာရတဲ့ပြေတံများအရေးကြီးဆုံးအချက်လေးနာစီရှင်လို့ချန်ထားပါလေခွဲမှုပြေးခဲ့တယ်ပေါ့အဲ့ဒါဒီနေ့ညအဲ့ဒီကြောင်းလေးပါမယ်ရုံးပေမဲ့ပေးအပိုင်းနှစ်ကြောင်းလေးပေါ့အခုလက်ကြတာကဒိဋ္ဌိခွာကံဒိဋ္ဌိဆိုတာကိလေသာတစ်မျိုးပဲဖြစ်ပါတယ်ကိလေသာ10ပါးထဲမှာဒိဋ္ဌိကိလေသာအဓိပ္ပာယ်ကယုံနဲ့နံသုံးဖို့ခန္ဓာ5ပါးကို5လို့အယူမာတာကိုဒိဋ္ဌိကိလေသာလို့ခေါ်တယ်အဲ့ဒီဒိဋ္ဌိကိလေသာဘလောက်ကြီးဆိုတယ်လဲတဲ့ဥပမာပေးအောင်ယုတ်ကြရသည်လောဘနဲ့ဒိဋ္ဌိပြေတာပုံရောက်တယ်ဒေါသနဲ့ဒိဋ္ဌိငရဲပုံရောက်တယ်မောဟနဲ့တည်ရင်တိရိစ္ဆာန်ပုံရောက်တယ်ဆိုတာကတော့ဗုဒ္ဓဘာသာတရားမှာ99ယောက်ကြားဖို့တယ်ဒီတော့ဘယ်လိုသိသွားလဲဆိုတော့လောဘဒေါသမောဟကြောက်เสียအကောင်းဆုံးပဲဒီလိုသိသွားတယ်တကယ်တော့အဲ့ဒီလိုမဟုတ်သေးဘူးယောဂီတို့တကယ်ကြောက်เสียအကောင်းဆုံးဟာဒိဋ္ဌိပဲဖြစ်ပါတယ်ဒိဋ္ဌိကိုဥမာပေးရရင်ဆိုကြသူယောဂီများဘုရားတို့ရန်ကုန်မှာဆိုရင်ခပိုင်းနဲ့တွေမွေးထားတဲ့တထီးကြီးရှိတယ်သူတို့ကခမန်းနဲ့တွေကိုလေအများကြီးမွေးထားတယ်။ရန်ကုန်မှာရှိတဲ့ခပိုင်းနဲ့တွေကသူတို့လက်သက်မွေးထားတဲ့ဒါခပိုင်းနဲ့တွေပဲ။သူတို့ဘောလုံးမွေးထားသွားပြီသူတို့ဒီခပိုင်းနဲ့ဒီနေ့ခပိုင်းနဲ့လို့ရတယ်ဆိုရပါသူဆွဲကြိုးနှစ်ကုံရသူတကုံပေးပေါ့။အဲ့ခပိုင်းနဲ့ကတကုံပဲယူပါ။တဝက်ပေးရ။တဝက်ပေးတော့သူကပါလှုပ်ပေးတယ်။အဲ့ဒီခပိုင်းနဲ့ကိုရေးရဖမ်းမိရင်အဲ့တထေးကမွေးပြီးတော့ယူထုတ်လိုက်တယ်။အဲ့ကြောင့်ဒီနေ့ဖန်နှစ်ပြန်ချုပ်တယ်။ဒါကြောင့်ရန်ကုန်မှာဘယ်တော့မှခပိုင်းနဲ့မကုန်ဘူး။ရဲနဲ့တထင်းနဲ့ပေါင်းစားနေကြတာရဲတွေပါလဲမတတ်နိုင်ဘူးမှန်တမ်းပြောရတာမမိမကုန်းညခုလဲဆိုကပန်းနဲ့ကရှိတော့မဲ့ဖုံးချင်နိုင်တာပဲဘုရင်ကြောင့်ကိုတော်တော်ဘာကိုနှိုက်ခံဘူးလေအဲ့ဒါမျက်မလေးသွားဝါတာမွေလေးသာကုန်တော့ပါသွားမဝဲပြန်လာခဲ့ရဦးသိညီရဲ့တက်68ခေလောက်ရှိဘယ်တော့သနာဖို့ကောင်းလှုပ်ရဲတယ်ဒီကောင်အဲ့တော့အဲ့ကပန်းနဲ့ဒီဘလောက်ပင်မိမိမကုန်ဘူးဘောက်တယ်ဒီကပန်းနဲ့တွေကိုမွေးထုံနေတဲ့တထင်းကရှိတာအဲ့ဒါဥမာပေးရရင်အဲ့ဒီသူမွေးထားတဲ့ကပိုင်းနဲ့တည်းကျင်းတဲ့ကိလေသာ၉ပါးနဲ့တွေ့တယ်။ကပိုင်းနဲ့တည်းကျိုးကန်ထားတဲ့တတိကဒိဋ္ဌိကိလေသာနဲ့တွေ့တယ်။ဟောပေါ်သွားပြီ။တတိကြီးကဗာတိကိလေသာနဲ့တွေ့။ဒိဋ္ဌိကိလေသာအဲ့တော့ကျန်တဲ့ကိလေသာတွေဘယ်လောက်တက်တက်တက်ရောက်မှမကုန်ဘူး။ဒါကြောင့်ဘုရားတို့မုံချင်းဆရာတော်ဘုရားကြီးစကားလေးတစ်ခုပြေတဲ့ံသိကောင်းတယ်လိုက်ဆိုကြည့်ရအောင်။ဒိဋ္ဌိမတ္တတဏ္ဍာမပြတ်တန္တရာကိလေသာ၁၀ပါးထဲမှာဒိဋ္ဌိကိလေသာမတ္တပဲနဲ့တဏ္ဍာတွေမာနတွေဒေါသတွေကြောက်တတ်ဘယ်တော့မှမကုန်ဘူးပြည်လဲမသိဘူးဒါရီကမဲ့နဲ့တမ်းမှပြည်တဲ့အရာတွေဒါဆိုဘုသူ့စန့်တတ်ရမလဲတဲ့လိုက်ဆိုကြည့်ကဏ္ဍမတ္တဒိဋ္ဌိတ္တအပြတ်တန္တရာတဏ္ဍာတွေတခြားဒေါသတွေမာနတွေပါမှတတ်မနေနဲ့တဲ့ဒီကဏ္ဍ၅ပါးယုံနာနှစ်ပါးကို၅လို့အယူမှားတဲ့ဒိဋ္ဌိကိလေသာတာတတ်လိုက်ကျန်တာအကုန်သိလိမ့်မယ်ဒိဋ္ဌိအရင်တတ်ရမှာဒါကြောင့်သောတာပန်ကြည့်ရင်ဒိဋ္ဌိကိလေသာအရင်ပယ်လိုက်တာဘာလို့လဲဆိုတော့ तू ကအပယ်ချဒါကြောင့်အခုမှလည်းပဲဒိဋ္ဌိကိလေသာနဲ့တူတဲ့တထေးကြီးတာဖမ်းပြီးတော့ထောင်ချလိုက်သွားရောဟိုကပိုင်းနဲ့တည်းသူတို့ဘယ်သူမှကဲမလို့မကြည့်တော့ကပိုင်းမနဲ့ရဲတော့ကုံသွားတာပဲ။ဒါအဖြစ်ပဲ။ဒါကြောင့်ယောဂီတို့ကိလေသာ၁၀ပါးထဲမှာဒိဋ္ဌိသည်အရေးကြီးဆုံးလို့မှတ်။ပူချင်းအောင်နောက်ဦးမှာပြေးဦးမယ်လား။ခေဦးမှာပေါ့လူငယ်တွေပါနားလဲအောင်။ဆိုကြဆိုပြရအောင်။ယထာတွေတွေမျက်စိတွေမြင်လိုက်ပေါ့။ကောင်းတွေရတွေရှိမယ်။လူစည်းတွေကကိုးတွေရှိ။ကဲကောင်းတွေဖြုတ်ထားလိုက်။လူစည်းတွေတွေတွေထားသွားလို့ရမလား။မရဘူး။လူသီးတဲ့နဲ့တွဲထားရောသွားလို့ရတာလားနောက်ဆုံးလူသီးပဲကိုယ်ရဲလုံးထားသွားလို့ရတာလားမရဘူးတဲ့ဘာဖြစ်လို့မရတယ်လဲဆိုရင်ခေါင်းတွဲမပါလို့ အေးဥမာပေးရင်ကိလေသာ10ပါးထဲမှာဒိဋ္ဌိကိလေသာတွေခေါင်းတွဲကျန်တဲ့ကိလေသာ5ပါးတွေလူစည်းတွဲခိုးတယ်ဒါကြောင့်ကျန်တဲ့ကိလေသာ5ပါးဘလောက်ပင်ရှိရှိဒိဋ္ဌိကိလေသာမရှိအပေမကြောက်အပေမျိုးစစ်ကုန်ပါတယ်ဒါကိုကျင့်အောင်အခုဟာကဒါသာတကယုတ်ဒီပေါ့အာဂမယုတ်ဒီကြတာအခုသဘာဝယုတ်ဒီနဲ့ပြကြကုန်စို့ကံယောဂိညာจิตံကျောင်းအမကြီးဝိတာခာဆိုရင်ဗုဒ္ဓဘာသာနဲ့မသိဘူးလားသိပါပါသိတယ်အမျိုးသမီးတွေတောင်ကိုယ်တိုင်ကဆုတောင်းလေးပြောင်းပေးခြင်းတချို့အမျိုးသမီးတွေသိလာရင်တော့ပန်းလေးတွေပါလေးတွေဖရကပ်ပေးရင်ပပဝရီတို့ဘုံမာတန်ကြီးတို့နှာရပါလို့ဤတို့တချို့သိလာခြင်းနဲ့အမျိုးသမီးတွေဆုတောင်းတာရှိလိမ့်မယ်နော်အေးအဲ့ဒါဆိုမတောင်းနဲ့တောင်းခြင်းလေဝိတာခာလို့လှပြီးတော့ဝိတာခာလို့သောတာပန်တရားပါလို့အဲ့ဒါဆုတောင်းလိုက်ဘာလို့လဲဆိုတော့ယောဂီတို့အဲ့ဒီပပဝရီဥမ္မာနိုင်တို့လှတာကလေအသက်30အတွင်းလောက်လှနေတာပါ60 90အဖွားရရတော့လှသေးလားမလှတော့ဝိသနာယောဂီနဲ့အသက်120ဒီလောက်ဟာထူးခြားချက်အရွယ်မကြဘူးတဲ့အဲ့လိုထူးခြားတယ်သူ့ကြီးတွေပါလေမြစ်တွေပါလေသူ့သားသမီးလည်းအများကြီးမွေးတာသားသမီးတို့သား10ယောက်သမီး10ယောက်အယောက်20ယောက်မွေးတာဝိသနာကအဲ့ဒီသားသမီးအယောက်20ကမွေးတယ်မိပေါင်းက400တဲ့ညပေါင်းက8000ကိုတည့်ရပါတော့အလောက်ရှိမှာမဟုတ်လားဝိသကာမျိုးတွေအများကြီးမြုပ်တယ်လို့ရတယ်အဲ့တော့အဲ့ဝိသကာတွေခုနှစ်နှစ်သမီးကသောတာပန်တည်တာသောတာပန်တည်တော့ဆရာတော့ဘာဖြစ်သွားတယ်တခြားဘာမှဖြစ်ပါဘူးအဲ့ဒီကိလေသာ10ပါးတည်းကရုပ်နဲ့နာမ်သုံးဖို့ခန္ဓာ5ပါးကို5လို့လုံးဝမစွဲတော့ရုပ်နာမ်ပဲခန္ဓာ5ပါးပဲမြင်တဲ့အချိန်မှလည်းခန္ဓာ5ပါးဖြစ်ပြီးတော့ပြက်တာ5မဟုတ်ဘူးကြားတဲ့အချိန်နဲ့အချိန်စားတဲ့အချိန်ထိတဲ့အချိန်တွေ့ကြတဲ့အချိန်မှာလေခန္ဓာ5ပါးသုံးဖို့ယုံနာ5ပါးဖြစ်ပြီးတော့ပြည်တာငါမဟုတ်ဘူးလို့ပြည့်ပြန်သားသားချင်းချင်းလင်းလင်းသိသွားတာဟာသောတာပန်ပဲဒိဋ္ဌိကိလေသာမရှိတော့ဘူးပေါ့ဒီတော့ကြည့်ကျန်တဲ့ကိလေသာတို့မှာအကုန်ရှိတယ်ဆိုကြဆိုပြဘုရားလည်းချင်းလည်းပြောအောင်ဝိသကာခုနှစ်သိမြတ်သောတာပန်ဒီတော့လည်းပဲသူ့အပြူရွယ်ရောက်တော့အိမ်တော်မပြူဘူးလားပြူတော့သားသူ20တော်မွေးတယ်လေအဲအိမ်တော်ပြူတာပေါ့ကဲအိမ်တော်ပြုတ်တယ်ဆိုတဲ့ကသူတည်မိမိရဲ့လင်အောင်ကြောက်ကိုတက်မတဲ့လောဘအပြည့်ရှိတယ်လောဘရှိလို့ကြောက်ရွံ့တာပေါ့ကဲသူတည်တော့အဲ့ဒီလောဘကအပယ်ချလို့ရတလားမရဘူးစဉ်းစားယောဂီတို့ဒီဥပဒနာဘလောက်ကောင်းလို့ကောင်းလဲဘလောက်နာကျန်းတင်တယ်လို့တကယ်ဆိုယောဂီတို့ဦးဇင်းတို့ဘာမှတရားမရှိတဲ့ပုဂ္ဂိုလ်ဆိုရင်လေတားဆွဲတဲ့လောဘနဲ့သေးသေးသမိဆွဲတဲ့လောဘနဲ့သေးသေးကုန်းကုန်းပြောမယ်မိမိသွားလေးရှည်ချထားတယ်ပေါ့အဲ့ဒီကြည်သွားလေးသွဲ့ပြီးညိတာသွားဖြစ်တာလောဘကအေးအခုဝိသကာရုပ်တို့သူ့မှာလောဘတော့ရှိတယ်အမှန်ပဲတားစီသမီးတွေလည်းသူချစ်တာပဲလင်အောင်ရလည်းချစ်တာပဲသို့တော့ဒိဋ္ဌိကိလေသာမရှိတော့ဟောအခုနတ်ပြည်မှာပဲမှာလေကဲသူ့မှာရှိတဲ့လောဘကအပယ်ချလို့ရသလားအဲ့ဒါတခြားကြောင့်လားဒိဋ္ဌိမရှိလို့လားဒါကြောင့်ယောဂီတို့ကဏ္ဍအရင်တတ်မှာလားဒိဋ္ဌိအရင်တတ်မှာအေးခဏိနဲ့တန်ကောင်းတယ်ဒိဋ္ဌိတတ်မယ်လေဒီလိုရှင်းလင်းအောင်ပြောပြမှာဟုတ်ပြီမဲတခါပြောကြအောင်လို့သူ့မိလေးတယောက်သေးတော့မိကြီးအများကြီးပါမိပေါင်း400တော့ရှိတာလေအဲမိလေးတယောက်သေးတော့သူ့ကောင်ကငိုလိုက်ရတာလေငိုတဲ့ယောဂီတို့သောတာပန်အဲသူ့လည်းသိသောတာပန်ဆိုတော့အဆင့်အများကြီးမြင့်မထားနဲ့အသိဉာဏ်လေးတင်ကွာတာဒီသီဝါဒီသားမြတ်ဒီပင်ဒီလိုပဲနေတာပဲကိုယ်ကပြောမယ်သောတာပန်လည်းရံဖြစ်တယ်စကားများသေးတယ်ဟုတ်လားတကယ်ကအရိယာတော့သိညင်သိညင်မတွေ့နဲ့စကားများရဲ့ရံဖြစ်တယ်သူလည်းပဲတိုးတော့မကြဘူးပေါ့ဒေါတာဖြစ်ခဏနဲ့တော့ပြည်တယ်တရားပြန်ရှုကတန်တန်းပြေသွားတယ်ဒါလေးပဲထူတာအဲ့တော့သူ့ကြီးလေးတော့ငိုလိုက်တာဖြီးစီလို့မရဘူးဘုရားကြောင်းတော်တော်ရောက်တော့ဘုရားကတရားချပြန်ဟောပေးရလေအေးအဲ့ဒီလိုငိုတာဟာသောကလို့ခေါ်တယ်သောကကိုရဲ့ကိုကောက်ရင်ဒေါသကိုရတယ်ဖူလောင်ခြင်းပါပဲဒီတော့ဝိသကာမှာဒေါသမရှိဘူးလားကြည့်တယ်ကဲအဲ့ဒီဒေါသနဲ့ပြင်ပယ်ရောက်တယ်ငရဲကဲခုဝိသကငရဲကြရဲမကြဘူးအဘဘုလို့မကြလဲဆိုတော့ဒိဋ္ဌိမရှိလို့ဘာဖြစ်လို့လဲဒါကြောင့်ဒိဋ္ဌိရင်သားတဲ့ယောဂီတို့အဲ့တော့မောဟတဲ့ကဲဒီကြီးတွေမြစ်တွေကယောဂီတို့တရားတော်နဲ့ကြည့်မြီးတို့မြစ်တို့ယောက်ျားမိန်းမတို့ဆိုတာရှိရဲ့လားမရှိဘူးပရမတ်တဘောအရာပရမတ်ထသစ္စာအရာသမုဒိသမုဒ္ဒောသစ္စာအရာတော့ရှိတာဗောအဖေနဲ့အမေနဲ့ရှိတာပေါ့ဒါသမုဒိသစ္စာရပရမတ္ထသစ္စာနဲ့ချင်းမရှိဘူး တို့တော်တို့ဒီအဲ့ဒီမရှိကိုတို့ဟာတရားနဲ့မရှိတဲ့အချိန်မှာအကြည့်မောဟနဲ့အကြည့်ထင်တဲ့အတိမာတယ်။ဒါကြောင့်သူ့မှာငါမီးလေးသေးတယ်ဆိုအတိမာတဲ့မောဟနဲ့ငုံမိတာပေါ့။ဒါတော့ဝိတ္တကမှာမောဟအောင်မရှိဘူးလား။ရှိတာပဲတရားမရှိတဲ့ကရှိတယ်တရားဆိုတာရုပ်တို့မှတ်တာအမြဲတမ်းရှိမှလည်းမဟုတ်ပါဘူး။ဒါတော့အဲ့ဒီမောဟနဲ့သိရင်ပဲဘုတိလိဆံဘုအခုအဲ့ဒီမောဟရှိတော့လေဝိတ္တကတိလိဆံဘုရောက်တယ်လား။မရဘူးဒါကြောင့်ယောဂီတို့ရှင်းတော့ပါပြီဒါဆိုရင်ကိလေသာ၁၀ပါးထဲမှာကြောက်เสียအကောင်းဆုံးသည်ဒိဋ္ဌိကိလေသာဗာကိလေသာအဲ့ဒီဒိဋ္ဌိကယောဂီတို့20တောင်ရှိတယ်ဘယ်လောက်ရှိ20တောင်ရှိတယ်သက္ကာယဒိဋ္ဌိထင်ရှားရှိတဲ့ပရမတ်ခန္ဓာ5ပါးကိုထင်ရှားမရှိတဲ့ငါးသွားနာမည်တက်တာအဲ့ဒါသက္ကာယဒိဋ္ဌိအခုစနေပြီးတော့ဒီတိအောင်နားတဲ့ပုဂ္ဂိုလ်တွေအခုပြောရင်တန့်ရှင်းသွားလိမ့်မယ်ဘုရားဒါရီနားလေအောင်အစပိုင်းဆက်တက်ညတော့ဦးနေရှင်းလေရတာကဲပထမဆုံးသူကယူဘက်ခန္ဓာတဲ့ဟောက်ပြန်တတ်တဲ့သဘောတရားရုပ်တရားကိုယူဘက်ခန္ဓာခေါ်တယ်ဒါအစကနားတဲ့ပုဂ္ဂိုလ်များသိပါပြီအခုမှနားတဲ့ပုဂ္ဂိုလ်များလည်းတွေ့နိုင်သေးတာကြောင့်အခြေခံကိုယ်လေးတွေပြန်နာပါတိုက်တော့မှာအဲ့ဒါယူဘက်ခန္ဓာဆိုတော့ဖောက်ပြန်နေတာပဲအေးကြောင့်လည်းဖောက်ပြန်ဒီယူတရားကြီးရအဘူကြောင့်လည်းဖောက်ပြန်အမြဲတမ်းဖြစ်ပြဲလို့ကဲပုံစံလေးကြရအောင်ပုံစံလေးနဲ့ဆိုတော့ပိုရှင်းတယ်ပေါ့ကဲယောဂီတို့အဲ့မှာရှင်းမှထားတဲ့ပန်းအိုကြည်တန်းပန်းနဲ့မြင်တယ်မဟုတ်လားမြင်ပါဗျာမြင်တယ်ပန်းဆိုတာပြဉ္စအသင်းယုတ်ကပရမန်အသင်းယုတ်ကပါပရမန်အဲ့ဒီပန်းလေးဟူသောအသင်းယုတ်နဲ့ယောဂီတို့ရဲ့စက္ကုပ္ပတ္တရာအကြည့်ကိုမတိုက်ဘူးလားမတိုက်ပါဗျာတိုက်သွားပြီတိုက်လို့ရှိရင်ယောဂီတို့မှာရှိတဲ့စက္ကုပ္ပတ္တရာအကြည့်ယုတ်ဒီယုတ်ရားဖြစ်လို့ယူပတ်ခန္ဓာပန်းဆိုတဲ့အသင်းဘာလဲယုတ်ရားပြည့်တဲ့ယူဘက်ခန္ဓာမျက်စိရည်တစ်ခုလုံးတွေပြည့်ညက်ပါအကြည့်ယုတ်ကလေးကပရမတ်ပါအကြည့်ယုတ်ဆိုတာဒီပန်းပွင့်နေလာပြီးတော့အရေးချင်တဲ့နေရာလေးကိုအကြည့်ယုတ်လို့ပြောတာမျက်နှာဝန်အလဲလေးမှာမျက်လုံးတစ်ခုလုံးမဟုတ်ဘူးပန်းမှာလည်းပဲဒီပန်းပွင့်ရည်ကပြည့်ညက်ပြီးပါဂိုင်လို့ပြည့်လို့ရပါတယ်အသင်းယုတ်ကဂိုင်လို့မရပါဘူးမြင်ရတဲ့သဘောလေးအဲ့တော့ပြည့်တယ်ဆိုတာအဲ့ဒီအကြည့်ယုတ်ပရမလေးနဲ့အသိယုတ်လေးပြက်နေတာအဲ့ဒါကိုယူဘက်ခန္ဓာဘာခန္ဓာလဲကဲယောဂီတို့ပရမသောဆွဲတဲ့ဒိဋ္ဌိကယူဘက်ခန္ဓာဒီငါဟုတ်၏တဲ့ဒီလိုဆွဲတာခါပရမသောဒိဋ္ဌိနဲ့ပဲကဲယောဂီတို့အဲ့ဒီပန်းမွက်ဆိုတဲ့အသိယုတ်ကလေးရဲ့စက္ကုပ္ပတ္တရမျက်စိအကြည့်ယုတ်ကလေးဟာငါဟုတ်ကဲ့လားမဟုတ်ဘူးယောဂီတို့ရုပ်တရားပါပဲဘာတရားလဲအဲ့ဒါကိုပုထုဇဉ်ကငါလို့ဆွဲသက္ကာယဒိဋ္ဌိဟောသောတာပန်ကငါမဟုတ်ဘူးလေအဲ့ဒီအတိလေးနှစ်ခုယောဂီကပြောင်းသွားတာပဲဒီစမ်းဘလောက်တန်ဖို့ရှိလဲဘလောက်လိုလဲကူကူရလိုက်တယ်လေဒါဘုရားသာသနာနဲ့ကျွန်လို့ရတာဘုရားသာသနာကိုရင်ဒါကြီးမသိရတော့ဘူးဘယ်သူမှလည်းမဟောနိုင်တော့ဒါစဉ်ပရမတစ်ချက်ရှင်းရောဒါယူဘက်ကဏငါပဲဟုတ်လို့လေကဲယောဂီတို့စဉ်းစားကြည့်စိတ်စိတ်တည်းယုံနေပါဆိုတဲ့ပရမ၄ပါးထဲမှာငါဆိုတာပါတယ်မပါဘူးမပါရင်ငါဒီပရမတ်လားပြဉ္ညာလားပြဉ္ညာဆိုရင်ရှိတရားလားမရှိတဲ့တရားလားမရှိတဲ့တရားကြီးယောဂီတို့ငါဆိုတာလုံးဝမရှိတာအဲ့ဒီလုံးဝမရှိတဲ့ငါကြီးကိုပုထုဇဉ်ကအကြည့်ရှင်ပြီးတော့ဖောက်ပြန်တဲ့ယူဘခန္ဓာကိုငါလို့စွဲတာမှားတယ်လားမှန်တယ်လားမှားယောဂီတို့လည်းညံနေမှာဒါမဟုတ်တာကြီးစွန့်လိုက်တော့မဟုတ်လားငါဆိုတာမရှိပါလားဖောက်ပြန်တဲ့ယူဘခန္ဓာပဲရှိတယ်ဟောပရမတ်တစ်ချက်ပြီးရောနောက်ဆက်ပြီးတော့သွင်းပြန်တာကငါသည်ယူဘခန္ဓာဟုတ်ပြီတဲ့လာရင်ကြောင်းမြင်တာဒုတိယနောက်တက်ကတည်းကကဲရုပ်ပြီတော့ငါယူဘခန္ဓာဟုတ်နေပါမလားငါဆိုတာကရှိတရားလားမရှိတဲ့တရားလားမရှိတဲ့တရားအဲ့ဒါတော့လက်ပတ်ချုပ်နေတာအဲ့ဒါပရမတ်တစ်ချက်ရှင်းနောက်ချက်လေးရှင်းပါပြီဒါဆိုရင်ငါမှလည်းယူဘခန္ဓာမဟုတ်တော့ဘူးယူဘခန္ဓာပဲရှိတယ်ငါမရှိဘူးဒါဆိုရင်ယုတ်တရားမှာစွဲတဲ့သက်္ကာရီ2မျိုးယုတ်သွားပြီပေါ့ဉာဏ်နဲ့မှရှင်းသွားပြီပေါ့တတိယနောက်သက်္ကာရီတွေကယူဘက်ခန္ဓာထဲ၌ငါကြည့်ဤတဲ့လာပြန်ပြီကဲဟောက်ပြန်နေတဲ့အခုအသင်းယုတ်သက္ကုပ္ပတရအကြည်ယုတ်ကဲဒီယုတ်တရားနဲ့ကိုယူဘက်ခန္ဓာထဲမှာယုတ်ပြီလို့ငါရှိသလားမရှိဘူးယူဘက်ခန္ဓာယုတ်တရားပဲရှိဩယုတ်တော့ဒါပဲမရှိလို့သိရောက်ပြီးဝမ်းတာတော့ဒီတော့ကဘောဝနန္ဒနာဆက်စကားရှိတယ်လို့ထင်ကြတာခုသိသွားပြီ။တပန်လေးခုမြောက်တတ်ကြတဲ့ဒီကငါထဲနဲ့ယူဘခန္ဓာရှိတယ်ကဲငါထဲမှာယူဘခန္ဓာရှိသလား ငါဆိုတာကိုကရှိတရားလားမရှိတဲ့တရားလားယောဂုတရားဆိုသက္ကာဒိဋ္ဌိ၄မျိုးရုပ်မှာရူပခန္ဓာမှာမှားတဲ့အမှားလေးမျိုးပြုတ်စေပေါ့ဗျာတို့တော့ယောဂီတို့ဦးနှင်းအရင်ညတွေကအလောင်းလေးမှာပြောခဲ့ပါပြီမြတ်စွာဘုရားလည်းပဲတရားကတော့ယောဂီတို့ဘယ်ပုဂ္ဂိုလ်ကြတော့တဝဲလားဘယ်ပုဂ္ဂိုလ်ကြတော့အလတ်စားလားဘယ်ပုဂ္ဂိုလ်အကြီးစားလားဒီလိုမရှိဘူးတရားတော့တပုံစံနဲ့တလိုင်းနဲ့တမျိုးနဲ့ဟောသွားတာပဲတို့တော့ယောဂီတို့ပါရမီရှိသလောက်ရကြလိမ့်မယ်ပါရမီရှိသလောက်ပြီးကြလိမ့်မယ်အဲ့တော့ပါရမီမိမိမှာထက်တဲ့လောက်ရှိဖို့ကယောဂီတွေတောင်းမှဖြစ်ပါတယ်အဲ့တော့ဒီမှာနာပြီးတဲ့ခါလည်းပဲဆက်ပြီးတော့ပွားနေအောင်ကြိုးစားဒါဆိုရင်ယူဘခန္ဓာမှာမှားတဲ့တက္ကတဟိ၄ခုပြီးသွားပြီနောက်ဝေဒနာခန္ဓာသွားကြအောင်ဆိုကဲယောဂီများကဲဝိညာဉ်နဲ့ခန္ဓာစသွားလိုက်ပါဒီဖြစ်စဉ်ရကြတော့ဝိညာဉ်နဲ့ခန္ဓာစိတ်ကကူးစွာပေါ်တာကိုငါတပန်းတပြိုင်နဲ့ပါပဲတို့တော့ဝိညာဉ်နဲ့ခန္ဓာသိတဲ့ကဘုထင်ရှားသူကစရအောင်အဲ့တော့ယောဂီအတိပန်းပွင့်ဆိုတဲ့အသိဉာဏ်ကလေးနဲ့ယောဂီရဲ့သကုပဒရာအကြည့်ုတ်တိုက်တဲ့အခါမှာဒါအသိဉာဏ်ကလေးပဲပန်းပွင့်လေးပဲလို့မြည်သိစိတ်ကလေးအဲ့ဒီမျက်လုံးအတွင်းမှာဖြစ်ပြီးတော့ပြည့်မသွားဘူးလားပြည့်သွားပြီအဲ့ဒီမြည်သိစိတ်လေးကိုခန္ဓာပေါ်တော့ဗာခန္ဓာတဲ့ဝိညာဉ်နဲ့ခန္ဓာအာယံကိုသိတဲ့သဘောတရားလေးပါမှအတုံးလုံးကမဟုတ်ပါဘူး။အဲဒီဝိညာဉ်နဲ့ခန္ဓာမှာလည်းယောဂီတို့က၄မျိုးအမှားပြန်ပါတယ်တဲ့။ပထမဆုံးကအာယံကိုသိတဲ့အခုအစင်းရုပ်လေးကိုပန်းမွန်လေးကိုပန်းမွန်လေးလို့သိတဲ့တဲ့ဝိညာဉ်နဲ့ခန္ဓာတွေငါဟုတ်ပြီတဲ့။အဲဒီယောဂီတို့ဒီပန်းမွန်ကိုသိတဲ့သိစိတ်ဝိညာဉ်နဲ့ခန္ဓာငါဟုတ်သလား။ဟုတ်ဘူးယောဂီတို့။ငါဆိုတာကရှိတရားလားမရှိတဲ့တရားလား
။
ဒီလိုသိရင်မိမိတို့အရင်တော့အတိမောက်ပဲပလိုက်တော့ဩဝိညာဉ်နဲ့ခန္ဓာငါပဲဟုတ်မလဲငါဆိုတာရှိကိုမရှိသိစိတ်ဝိညာဉ်နဲ့ခန္ဓာပဲရှိတယ်ရှိတဲ့ဝိညာဉ်နဲ့ခန္ဓာကလည်းအခုဖြစ်အခုပြဲဒီလိုရှင်းထားပါစေဒုတိယမြောက်တက္ကတတိကငါသည်ဝိညာဉ်နဲ့ခန္ဓာဟုတ်၏အတိုင်းငါဟာဝိညာဉ်နဲ့ခန္ဓာဟုတ်သလားငါဆိုတာကရှိတရားလားမရှိတဲ့တရားလ
ား
မရှိပါဘူးယောဂီတို့ဒါကြောင့်ငါဒီဝิญญาณနဲ့ခန္ဓာဟုတ်ရဆိုတဲ့အယူဆအမှားကြီးပါဒါကြောင့်ဉာဏ်ထဲမှာစွန့်ပလိုက်အမှားကြီးပဲလုံးဝမယူဆနဲ့တော့ဒါရီယံမောတက္ကတိတိကဒီအသိဉာဏ်ကိုသိတဲ့ဝิญญาณနဲ့ခန္ဓာထဲနိုင်ငါရှိကဲသိစိတ်ဝิญญาณနဲ့ခန္ဓာထဲမှာငါရှိသလား မရှိဘူးယောဂီတို့ဝิญญาณနဲ့ခန္ဓာသိတယ်လို့ပဲရှိတယ်သိတဲ့ရှိတဲ့ဝิญญาณနဲ့ခန္ဓာလေးကတစ္ဆကံဒီမောဘယ်တသိမ့်နဲ့ဖြစ်သွားတာပါဒါကြောင့်ဝိညာဉ်နဲ့ခန္ဓာနဲ့ငါရှိဆိုတဲ့အယူဆအမှားပါပဲတဲ့ငါဆိုတာကောမရှိလေးခုမြောက်တက္ကတေတိကငါထဲနဲ့ဝိညာဉ်နဲ့ခန္ဓာရှိခဲ့ငါထဲမှာဝိညာဉ်နဲ့ခန္ဓာရှိနေမှာမလားငါဆိုတာကောရှိတရားလားမရှိတဲ့တရားလ
ား
ဒါဆိုယောဂီတို့ဒီသိစိတ်ဝိညာဉ်နဲ့ခန္ဓာအပေါ်မှာငါလို့စွဲတဲ့အစွဲကြီးထက်တော့ကွာသွားပါပြီပါရမီညွှင်ရင်တရင်ကပံခဏကွာလိမ့်မယ်ပါရမီရင်းရင်ဝိက္ခမဏဗဟံအကြာကြီးกว่าလိမ့်မယ်ပါရမီပြည့်ပြည့်တာပုဂ္ဂိုလ်ဆိုရင်တမုတ်စေတာဗဟံအမြင့်ပြတ်กว่าပြီးတော့သောတာပန်တခါလေးတည်ပါတယ်ဒါနောက်ဆုံးညကျတော့သောတာပန်စစ်တန်းကျတော့လည်းပဲသောတာပန်ရဲ့ဂုဏ်ကြီးတွေကိုကြီးညိုစရာနာရသေးတာပေါ့အဲ့ကြောင့်ရုပ်ပြီးတော့တိုက်တိုက်ကြည့်အဲ့သောတာပန်ရဲ့ဒီစိတ်တန်မျိုးဒီခြင်းမျိုးငါဘယ်နှခုရှိလဲပေါ့ကို့မှလည်းရှိတယ်ဆိုဝမ်းသာကြပါဗျာနောက်ဆုံးညမှာဥဒိန္ဒာစိုးစိုးလင်းလင်းဟောပေးနောက်ဆက်သွားပြန်တော့ဝေဒနာခန္ဓာတဲ့ကဲအဲ့ဒီအခင်းပန်းမို့လေးမြင်တော့ယောဂီတို့ဒီအခင်းရရတာလေးမခံစားဘူးလားခံစားတာဘာခန္ဓာဝေဒနာခန္ဓာတဲ့ခံစားတဲ့သဘောလေးဒီနေရာမှာလည်းယောဂီတို့ရေနန္တရားမှာလည်းပဲအတုံးအနှုံးလေးတွေမှာပြဉ္ညာပရမလေးခွတ်ခွတ်ပေးရသေးတဲ့ဆိုကြသို့ဗျာငါချမ်းသာကိုခံစားတယ်ငါဆင်းရဲကိုခံစားတယ်ဒီစကား၆လုံးလေးငါချမ်းသာကိုခံစားတယ်ဆိုတဲ့နေရာမှာငါနဲ့ချမ်းသာဒီပညာငါနဲ့ချမ်းသာကပါတဲ့ပညာခံစားတဲ့သဘောကပရမန်ဒီလိုသွားခံစားတာပါအေးအဲ့ဒီခံစားတဲ့သဘောကြမှာပရမတ်စကိုရောက်ပါတယ်ငါလည်းမရှိဘူးချမ်းသာလည်းမရှိဘူးချမ်းသာဆိုတာတတ်မှတ်ပေးထားတာပဲခံစားတဲ့သဘောလေးပဲဒါကငါဆင်းရဲကိုခံစားအီးဒီတိုင်းပဲငါလည်းပညာဆင်းရဲလည်းပညာခန္ဓာတဲ့သဘောပရမတ်ကလေးပဲခန္ဓာတဲ့သဘောလေးပဲအဲ့ဒါဝေဒနာခန္ဓာကသူ့ဘာသူခန္ဓာသူ့ဘာသူပြတ်သွားတယ်ဒီတော့အခုဒီဝေဒနာခန္ဓာမှာဘယ်လိုဆွဲမှလဲဆိုတော့အဲ့ဒီအာယုံရတာခန္ဓာတဲ့ဝေဒနာခန္ဓာဒီငါဟုတ်ကြီးတကန့်ယောဂီတို့ ဝေဒနာခန္ဓာငါဟုတ်သလားမှန်ပ
ါ
ဘူးမဟုတ်ဘူးယောဂီတို့ဝေဒနာခန္ဓာပဲဟုတ်တယ်ဒါဆိုရင်ငါတို့ဝေဒနာခန္ဓာကိုငါလို့ဆိုကြတဲ့ဟာအမှားကြီးဟာဟုတ်လားတကယ့်အမှားကြီးပဲသန္တနာတစ်ယောက်ကမှားကြတယ်အခုလည်းမှားတော့အခုတော့အမှန်သိပြီဝေဒနာခန္ဓာငါမဟုတ်ဘူးဝေဒနာခန္ဓာဟာဝေဒနာခန္ဓာပဲလို့ဉာဏ်နဲ့မှပြန်သားပါစေအဲ့လိုဝေဒနာခန္ဓာဟာငါမဟုတ်ဘူးလို့ယောဂီများသိရင်လေယောဂီတို့သိဝန္နာဖို့ကောင်းတယ်အဲ့လိုသိတဲ့ပုဂ္ဂိုလ်ယောဂီတို့သိရတဲ့ယုံတည်တည်တတ်တယ်အခုဒုတိယပိုင်းမှာဆက်ပြီးတော့ဟောလိုက်တခါဆက်ပြီးတော့မှားပြန်တာကငါဒီဝေဒနာခန္ဓာဟုတ်ဤကဲငါဟာခံစားတဲ့ဝေဒနာခန္ဓာဟုတ်သလားဟုတ်ပါဘူးတဲ့ငါဆိုတာကမရှိတဲ့တရားတရားမြောက်ကခံစားသောဝေဒနာခန္ဓာထဲနိုင်ငါကြည့်တဲ့ကဲဝေဒနာခန္ဓာထဲမှာငါရှိသလားမရှိဘူးယုတ်တို့ခံစားတဲ့ဝေဒနာခန္ဓာလေးပဲငါဆိုတာမရှိဘူးတဲ့အန္တပုတ္တဇဉ်လေးရဲ့အထင်မှားမှုအမြင်မှားမှုလေးခုမြောက်ကငါထဲ၌ဝေဒနာခန္ဓာရှိတယ်ငါထဲမှာဝေဒနာခန္ဓာရှိသလား မရှိဘူးယောဂီတို့ငါဆိုတာကမရှိတဲ့တရားခံစားတဲ့ဝေဒနာခန္ဓာပဲရှိတယ်ဒါဆိုရင်ယောဂီတို့ဒီခံစားတဲ့ဝေဒနာခန္ဓာပေါ်မှာမှားတဲ့တက္ကံလေးလေးကြီးမိမိတို့ပါရမီရှိတော့ကွာသွားပြီလို့မှတ်ပါနောက်သင်ရဲ့ခန္ဓာတဲ့အဲ့ဒီပန်းကိုလေးမြင်တဲ့ကဒါဟာပန်းပွင့်လေးပဲပန်းအချောက်ကလေးပဲသို့မဟုတ်ပန်းအစုပ်ကလေးပဲလို့မှတ်မှန်သားဘူးလားမှတ်သားတာဟာငါလားတင်ရဲ့ခန္ဓာတင်ရဲ့ခန္ဓာကမှတ်တာအဲ့တော့အဲ့ဒီတင်ရဲ့ခန္ဓာကိုလည်းပဲအကံပုတ္တဇဉ်များကအမားလေးမျိုးနဲ့မှားကြပြန်ပြီပရမမားကမှတ်သားတဲ့တင်ရဲ့ခန္ဓာဒီငါဟုတ်ဤကဲတင်ရဲ့ခန္ဓာငါဟုတ်သလားငါဆိုတာကရှိတရားလားမရှိတဲ့တရားလားမကြည့်တဲ့တရားသင်ညာခန္ဓာသူ့အလိုမှသူ့အလိုပြက်သွားတာပဲကိုယ်နဲ့ဘာမှမဆိုင်ဘူး။နောက်နှစ်ခုမြောက်မှာကဘုဗ္ဗရမဟာကသင်ညာခန္ဓာလေးငါဟုတ်ဤနှစ်ခုမြောက်ကငါသည်သင်ညာခန္ဓာဟုတ်ဤတကယ်ငါဟာသင်ညာခန္ဓာဟုတ်သလား
။
မဟုတ်မရှိဘူးငါတို့ကမရှိတဲ့တရားဒါကြောင့်ဒီရေစာကြီးဆွဲလိုက်ဆွတ်လိုက်တော့။တတိယမြောက်ကမှတ်သားတဲ့သင်ညာခန္ဓာထဲနိုင်ငါရှိသင်ညာခန္ဓာထဲမှာငါရှိသလား။မရှိပါဘူးမှတ်သားတဲ့သဘောလေးပဲရှိလေးခုမြောက်ကငါထဲနဲ့တင်ညက်ခန္ဓာရှိတဲ့ကဲငါထဲမှာတင်ညက်ခန္ဓာရှိသလ
ား
မရှိပါဘူးဒါဆိုရင်ဩတင်ညက်ခန္ဓာပဲရှိတာငါဆိုတာဘာမှမရှိလို့ပြန်သားပါစေနောက်ဆုံးငါခုမြောက်သင်္ခါရခန္ဓာဒီလိုမြင်သိတဲ့ရှိတဲ့အခါမှာစတိတ္ထခုနှလုံးဖြစ်တယ်ဒါအစနဲ့ပုဂ္ဂိုလ်တွေဆိုသိပါပြီအဲ့ဒီစတိတ္ထခုနှလုံးလိုက်ဆိုကြည့်လိုက်ဖန္တာဝေဒနာပညာစေရနာဧကကတာဇီဝိတ္တိတိမနတိကာရာစတိတိပနလုံးတို့အဲ့ဒီခုနလုံးမှာဝေဒနာနဲ့ပညာကတော့ခန္ဓာနှစ်ပါးဖွဲ့ပြီးသွားပြီပြီးတော့ခွန်နေရနှစ်တို့တော့ဘယ်လောက်ကျန်ငါးလုံးကျန်တယ်အဲ့ဒီငါးလုံးဟာသင်္ခါရခန္ဓာပဲစေရနာဥဆောင်တယ်သူကဆက်ပြီးတော့ကြီးပြီးအောင်တိုက်တွန်းနှိုးဆော်တဲ့သဘောတရားရှိအဲ့ဒီကြီးပြီးအောင်အခုတရားနာပြီးအောင်တိုက်တွန်းနှိုးဆော်တဲ့သဘောတရားသင်္ခါရခန္ဓာအဲ့ဒီသင်္ခါရခန္ဓာကိုအန္တပုဒ္ဒုဇဉ်ကမှားပြန်ပြီတဲ့ကဲသူမှားတာကသင်္ခါရခန္ဓာဒီငါဟုတ်ဤတဲ့ကဲယောဂီတို့သင်္ခါရခန္ဓာငါဟုတ်သလားမှန်ပါဗျ
ာ
ငါဆိုတာကရှိတဲ့တရားလားမရှိတဲ့တရားလား မရှိတဲ့တရားသင်္ခါရခန္ဓာပဲဟုတ်လားသင်္ခါရခန္ဓာပဲရှိတယ်ငါမရှိဘူးဒါကြောင့်သင်္ခါရခန္ဓာဒီငါဟုတ်ဤဆိုတဲ့အယူဆအမှားလို့မှတ်လိုက်ပြီးတော့ဉာဏ်ထဲကစွန့်ပလိုက်နှစ်ခုမြောက်ကငါဒီသင်္ခါရခန္ဓာဟုတ်ဤကဲငါသင်္ခါရခန္ဓာဟုတ်ကဲလားအမှားပဲတဲ့ငါဆိုတာမရှိဘူးသို့ဘုမြောက်သင်္ခါရခန္ဓာထဲနဲ့ငါရှိသင်္ခါရခန္ဓာထဲမှာငါရှိသလားမ
ရှိပါ
ဘူးဟောဒါအမှားတွေပဲလေးခုမြောက်ငါထဲ၌သင်္ခါရခန္ဓာရှိငါထဲမှာသင်္ခါရခန္ဓာရှိသလား မရှိဘူးကဲယုတ်တာဆိုလို့ရှိရင်ခန္ဓာတစ်ပါးမှာတက္ကာရတိ၄မျိုးနဲ့၄ငါးတွေဘလောက
်
အဲ့ဒါတက္ကာရတိ၃၀ပဲအပေမျိုးဆိုတော့သူ့ပဲယုတ်ရတို့သူ့ရှိရင်အပေကြသူ့မရှိအပေတကပေးကဲအဲ့ဒီခန္ဓာကိုငါမစွဲတဲ့အတွက်ကြောင့်ယုံနေသေးပြီးတော့ယန္တာဖြစ်သွားတဲ့မထေရဝါအကြောင်းရဲ့ဒီခန္ဓာငါးပါးကိုငါလို့အယူမှားတဲ့အတွက်ကြောင့်မျက်ရည်ကြမြင့်ညူအော်ဟပြီးတော့သိခဲ့ရတဲ့ယန္တာဘာအကြောင်းယန္တာဘာအကြောင်းရဲ့ယုံနေမဲ့တွေကိုလက်တွေ့ကြည့်နေတဲ့တွေကိုနားကြရအောင်ပရမတ္ထရုပ်လိုမကြတဲ့ဘုရားကိုလည်းတွေ့ရတယ်မဲ့သေးဘုံကြီးကိုနေရာတွေပါထားခဲ့ပါတော့သူတို့သက်ဆိုင်တဲ့တရားဓမ္မတွေသိမကောင်းဖြစ်မှဆိုလို့မြို့တွေပိုင်းမှာပြောတော့အဲ့ဒါတော့ပြန်တော်မူပန်နေကြတော့ဒါဦးဇင်းလည်းပဲကိုကြောင်းလည်းနီးတော့ပေါ့လေ ตั้วหลุมาเดโหมี่ลุมี่ญาบ่ยอกาเต้ไปโดยเฉยตาอุเรนกะราวุฒุมวยดิยอตาซีดิยอบ่เปียตัสสาดิบ่เว้ยพี่ดอตั้วเดโยอะเดะตลอดจี้บายเสียรอจี้กองแมอยู่เว้ยดาวาโซ60จองเอาจี้ยอดิตั้วได้เพียงมาอุเรนอคาอลาก้องดออคาหน้องดอบ่ดิเสียรอยအသက်ငင်းနေပါပြီ။ဘုရင်သွားတဲ့အချိန်မှာဒီဆရာတော်ကြီးဟာအဲ့ရတွေကနေပြီးတော့အော်နေတဲ့အချိန်မှာရောက်သွားတယ်။ဘယ်လိုအော်နေတဲ့ဆိုအမေကြီးအမေကြီးတဲ့ပြိတိတိတဲ့လိုရောက်ပြီးတော့ကြီးစံတေဂန်ဒီအချိန်မှာပြန်တော်မူပါနေအချိန်မှာအမေကိုတအော်ဟေးပြီးတော့မှပြန်တော်မူသွားရတယ်။အဲ့ဒါယောဂီတို့မှတ်တာမဲ့သေးလို့ခေါ်တယ်။ဘာသေးလဲ
။
မဲ့သေးအသေးမကောင်းမှုယောဂီတို့တတောကနဲ့တည်သွားတာဒါဆိုရင်ဘာလို့တို့မဲ့တွေဖြစ်ရတယ်လဲစဉ်းစားဖို့ကောင်းတယ်အဲ့ဒီကြောင့်လေဘုရားကဟောထားတယ်ဒါလေးပြောအောင်စိတ်ကောင်းတဲ့ယောဂီတို့တန်ရုပ်ပါဠိတော်မှာနာကုလပိတုတုံဆိုတာရှိအခုလည်းဦးဇင်းတို့ဒီအဲ့ဒီသူတို့မျိုးဟာဒီမိချောင်းအော်တန်လေးအမြဲတမ်းကြားတဲ့မျိုးဒီလိုအမြဲတမ်းဒီလိုတွေပဲရတယ်အဲ့ဒီမျိုးကိုတုတုမာရကိရာမျိုးလေပါဠိတော်တုတုမာရကိရာမြန်မာလိုဆိုရင်မိချောင်းအော်တန်လေးကြားနေရတဲ့မျိုးပေါ့ဒီလိုတွေပဲရမိချောင်းတွေပေါ်မှာတွေ့ပါတယ်အဲ့ဒီမျိုးကိုဘုရားရှင်လည်းယောဂီတို့ဘုရားရှင်လည်းဝါဆိုတဲ့အချိန်မှာနေတာဝါကျွတ်တာနဲ့အရာသူတပီလုံးယောဂီကလှဲ့တရားဟောတာလို့ဘုရားလည်းထုံးစံပေါ့အဲ့ဒီတုတုမာရကိရာမျိုးရောက်သွားတော့အဖိုးကြီးနဲ့အဖွားကြီးနှစ်ယောက်ဘုရားလည်းမြင်ရောလေโอ้ตัวတို့อ่ะပြောက်သွားတယ်သူတို့သားကိုပြန်တွေ့တယ်လို့ပဲဘုရားကလာနှုတ်ဆက်ကြတာလေဒီဘွားကြီးနဲ့ဘိုးကြီးကအသက်ကလည်း90 80ပေါ့ဘိုးကြီးလည်းမလေးသားရဲ့တဲ့အဖေတို့ပြစ်ထားပြီးတော့ဘယ်ကြိုက်ကောက်သွားနေတာတော့လို့ကဘုရားကသွားပြီးတော့အဖေလည်းဒုနည်းလူကပေါ့လေကလည်းတသားတည်းသားတာဘယ်သက်ကမချအောင်အဖေလည်းလိုက်ကြပုတို့ကလည်းတရားစကားလေးချင်းမင်းပေါ့ဗျာစိတ်ချမ်းတော့ပြောရတာပေါ့သူတော်ကောင်းဆိုတော့အာเจ้าလည်းသူမကြခဏလာကြလူကြတန်းကြပေါ့အဲ့တော့ယဟန်တွေကကဲ့ရဲ့ကြတယ်တဲ့ဒီဘုန်းကြီးနဲ့ဘွားကြီးကိုဘုန်းကြီးနဲ့ဘွားကြီးပိုးတာကွာဘုရားရှင်ဒီမျိုးခုမှရောက်တာဘုရားဟောကြွတာသူတို့ခုမှသိတဲ့ဘုရားနဲ့တာတာနဲ့ပြောနေကြတယ်ဆိုတော့ဘုရားကကြားတော့ရှင်သာတို့ဘာပြောတော့အာမြတ်စွာဘုရားကတာတာနဲ့မဟုတ်ဘဲနဲ့ခေါ်နေတဲ့ဘုန်းကြီးနဲ့ဘွားကြီးကပြောပါတယ်ဘုရားပေါ့သူတို့ကရှင်သာတို့တဲ့သူတို့ဟန်ဆောင်ပြောတာမဟုတ်ဘူးတဲ့ယုံလို့တရားရဖို့အတွက်တောင်းဝတ်တာလေသူတို့တကယ်ပြောနေတာတဲ့သူတို့စိတ်ထဲကိုတကယ်ကိုယုံကြည်လို့ပြောနေတာတဲ့တကယ်တော့သူတို့နှစ်ယောက်ဟာငါရဲ့အဖေအဖြစ်အမေအဖြစ်ကိုဘဝပေါင်း1000လောက်ဖြစ်ခဲ့ဘူးလားအချိန်ဆန်းယောဂီတို့ဘဝတွေဘယ်လောက်များလဲလို့မြတ်စွာဘုရားရဲ့အဖေအဖြစ်အမေအဖြစ်ဘဝပေါင်း1000နီးပါးလောက်ကိုငါအဖေငါအမေတို့ဖြစ်ခဲ့ကြတယ်တဲ့ဒါကြောင့်သူတို့စိတ်ထဲမှာအခုငါ့ကိုပြန်တွေ့တဲ့အခါမှာသူတို့သားလို့စွဲနေတာတဲ့ဒါကြောင့်ရှင်သားတို့ဘဝတန်ကြာအင်မတန်များပြီတဲ့စိတ်ဓာတ်တော်တွေသာအတွင်မရအတွက်မိဘအတွက်ငိုကြွေးခဲ့တဲ့မျက်ရည်တွေမကုံမခမ်းမမြန်ဆုထားမယ်ဆိုရင်တမုဒ္ဒရာ၄သိန်းကတမုဒ္ဒရာရည်တွေကမင်းတို့ငိုခဲ့တဲ့မျက်ရည်တွေကပိုများတယ်ကဲယောဂီတို့ယောဂီတို့ရဲ့ဘဝတွေကမများဘူးလားများတယ်ယောဂီတို့ကမျက်ရည်တွေကခန့်ခန့်သွားလို့မခန့်ရင်လေဒီပင်လည်းရည်တွေတမုဒ္ဒရာရည်တွေကနေသေးတယ်တဲ့မျက်ရည်တွေကပိုများတယ်အဲ့ဒီသာခြေလားခြေမီးတို့ဘဝတန်ကြာမဆက်ကြနေတော့ဘဝခန္ဓာမလို့ရင်ညာနေလို့ဆုံးမချပါလေ။လက်လုံးလေးသွားကြဒီနေ့တော့အဲနာကုလပြိတာတခါကြီးကြောင်းရောက်လာရော။ကိုယ်နဲ့လည်းမတက်ပါနဲ့ကိုယ်နဲ့ဒီပိတ်ရောက်တော့ပိတ်မှလိုရင်းမှာတကယ်တော့ဘယ်သူဘာအသိမှရှိတာမဟုတ်။ဘုံရင်ဒီလည်းမရှိဘူးလူဒီလည်းမရှိဘူး။ကိုယ်သိရေးခဲ့တဲ့စာအုပ်လေးဖမ်းပြီးတော့တခါတည်းပိတ်လို့ဦးသိဒီရောက်လာတာ။သို့တော်လည်းပဲသို့သောဘုရားရှင်ကိုနာကုလပြိတာတို့နာကုလမာတာတို့တဲ့ဘိုးကြီးဘွားကြီးများကသာရင်ကဲ့သို့ဆောင်းရောက်တဲ့ဦးသိကိုလည်းအခုတရားတော်များဆောင်ကြကြပါလေ။ဒါဘဝတွေဟာလည်းဒါအများကြီးတိုဆက်ခဲ့ကြလို့ဆိုတော့တွတ်မိပါလေ။ဒါကြောင့်ဦးတို့ဒီမှာလည်းမျက်နှာမငယ်ရပါဘူး။ကဲဆိုကြဆိုဒီတော့ဒီနေ့တော့အဲ့ဒီအဖိုးကြီးလာရောအဲသူတို့နာမည်တွေပဲပြောဦးမယ်။နာကုလဆိုတာသူတို့သားရဲ့နာမည်။ပိတုဆိုတာကပိတာဆိုတာအဖေပေါ့။နာကုလပိတာဆိုတာနာကုလကောင်လေးရဲ့အဖေလို့အဓိပ္ပာယ်ရတယ်။နာကုလမာတာဆိုတာနာကုလကောင်လေးရဲ့အမေလို့အဓိပ္ပာယ်ရပါလေ။သားရဲ့နာမည်နဲ့ခေါ်နေကြတာပေါ့။အဲ့ဒါတကယ်တော့သူကကြောင်းရောက်လာပြီးတော့ဘုရားကိုရှောက်ကြဒီမှာလည်းအသက်ကြီးတဲ့ဒကာကြီးများတိကျနာသွားကြဒကာမကြီးများမြတ်စွာဘုရားတဲ့တကြီးတို့အသက်ကကြီးပြီဗျာလူ90ကျော်လောက်ရှိမှာပေါ့အဲ့တော့ခန္ဓာတစ်ခုလုံးဟာမြတ်စွာဘုရားဘာမှမကောင်းတော့ဘူးဗျာ ကိုမာပင်နာတော်လေစိတ်မနာပါစေနဲ့ကိုမာပင်နာတော်လေစိတ်မနာပါစေနဲ့အဲ့ဒီကဟောပြလိုက်ဒါပဲပြီးသွားတရားဟာရလေးပဲလူတို့ကြီးသူကဝမ်းသာလိုက်တာတဲ့သိလားနာဂုလပိတာကြီးကဖိုးကြီးကဩငါသားဖရားကလေငါအတွက်တိသံတရားတကူဟောတယ်ဝမ်းသာအားရသူကြောင်းနေရကြံသွားတယ်ယောက်တို့ကြည့်နော်ဒါဟိုသင်္ကန်းလာယူတာလေးပါလာလိမ့်မယ်ကဲယောက်ကြီးတို့အဲ့လားအကျင်းနေတဲ့ကဲယောက်တို့နားလဲပါမလားယောက်ကြီးတို့နားမလဲသူတို့လည်းနားမလဲသူစိတ်တယ်သူကသိတယ်မှတော့သူပြန်လာတယ်သူပြန်သူကံကောင်းတယ်သူကအကြောင်းနဲ့မထွက်ခင်မှာအရှင်သာရိပုတ္တရာရဲ့သူအခန်းထဲဝင်သွားတယ်ဝင်သွားပြီးတော့သူကယုတ်တူမအဲ့တရားလေးနားအောင်တော့မျက်နှာတွေပဲကြီးလင်းလာတယ်တကယ်တရားတကယ်သိတာမဟုတ်သေးဘူးသူဝမ်းနာတာပေါ့ဟိုခရီးကသူ့တဲ့သိတဲ့တရားဟောတော့ဝမ်းနာသွားတာအဲ့ဒါအရှင်သာရိပုတ္တရာကဝင်လျှောက်တယ်အရှင်သာရိပုတ္တရာသူ့မြင်နေတာဒကာကြီးဒကာကြီးမျက်နှာကြီးလင်းလာ၏လားဒကာကြီးဘာတွေများဝမ်းနာလာတော့ဆိုတာဟာအရှင်ဘုရားဝမ်းနာတာမပြောနဲ့တပည့်တော်သားဘုရားကလေတပည့်တော်ကိုတရားတဖို့ဟောရဲ့ဘုရားဝမ်းနာရဝမ်းနာရအဲ့ဘာဟောလိုက်တော့ကိုမာပင်နာတော်လဲစိတ်မနာပါစေနဲ့ဟောလိုက်တယ်ခင်ဗျာဆိုတော့ပြလိုက်ပြီနိုင်ဘုရတာဒီတိုင်းဘာသိမှမဟုတ်ဘူးဆိုတော့ဒေဂါကြီးမြတ်စွာဘုရားကအချင်းဟောတာတဲ့ဒေဂါကြီးအကျေနားလဲလားဆိုတော့နားမလဲဘူးခင်ဗျာဒီတိုင်းရောက်သူဘာမှမသိဘူးမှန်ပြန်လာတာနော်ဟိုလည်းရောက်တော့ဒီတိုင်းပြန်လာရုပ်တွေဘာမှနားလဲမဟုတ်ပါဘူးအဲ့တော့ဒါဆိုရှင်ဘုရားကတကယ်တော့အကျေအကျေဟောအောင်ပြန်လာတယ်ဘုရားအကျေမသိဘူးတော့ဒီတိုင်းနားထောင်နေဒါမထေမြတ်ကြီးကပြန်အကျေချစ်ပြန်ဒေဂါကြီးတဲ့ကိုမာပင်နာတော်လဲစိတ်မနာပါစေနဲ့ဆိုတာဒီလိုတဲ့ခန္ဓာ၅ပါးရှိတယ်ခန္ဓာဘယ်နှပါ၅ပါးကြယောဂီတို့မြင်အောင်ဟုတ်လားစာတို့ဘာနဲ့၅တွိခန္ဓာတို့ပြောင်းလက်တို့ပြောင်းအောင်ကယောဂီတို့ခုခင်းလာတဲ့ဘယံပုသောမှာထိုင်မနေဘူးလားထိုင်နေတယ်ထိုင်တော့ယောဂီတို့ရဲ့ပေါင်းနေပြင်မာတွေခြေတော်နေမှာရှိတယ်ကိုယ်အကြည့်ယောဂီလေးနဲ့ဖယောင်းပစုဆိုတဲ့ဖုတ်တပအတွေ့ယုံနဲ့မထီဘူးလားအဲ့ဒီမှာဖယောင်းပစုဆိုတာကြီးကပြည့်မြက်ပါတွေ့ထီတဲ့ပထဝီတေဇောဝါယောဆိုတဲ့တွေ့ထီတဲ့သဘောတရားယုတ်ကလေးကအတွေ့ထီယုတ်ကလေးကပါရမဖြစ်ပါတယ်ဖယောင်းပစုတဲ့ပြည့်မြက်ကြီးစိတ်ထဲမှာပေါ်မနေစေနဲ့ဒါကြီးကမပြတ်ပါဘူးပြက်တာကဖုတ်တပလို့ခေါ်တဲ့အတွေ့ထီသဘောတရားဖြစ်တာသူကကိုင်လည်းမရဘူးယူလည်းမရဘူးမြင်လည်းမမြင်ရဘူးတပန်ယောဂီတို့ရဲ့ပေါင်းနေပြင်ပါတွေခြေလုံးတွေဆိုတာပြည့်ညက်တွေပါဒါမရှိဘူးနာမည်တက်ထားတာတကယ်ရှိတာကိုယ်အကြည့်ယုတ်ကလေးပဲသူကအစင်းအတွေ့အကြုံလာတတ်တဲ့အခါမှာဖိုတော့ဗအကြည့်ကလေးပေါ်လာတယ်ဒါပဲရှိတာပါသူလည်းပဲကန်လို့ပြီးတော့မရပါဘူးအဲ့ဒီယုတ်နှစ်ပါးကိုယူဘက်ခန္ဓာပါခန္ဓာတဲ့အေးယောဂီကြီးရှင်သာဝတ္ထရာပြပြီဒကာကြီးတဲ့ကိုမပင်နာတော့လဲစိတ်မနာရအောင်ဒီလိုလုပ်ရမယ်တဲ့အဲ့ဒီခန္ဓာကိုယ်မှာဟိုယူဘခန္ဓာဖြစ်ပြီးတော့ဖြစ်သွားပြီအဲ့ဒီခေါ်တော့ဗာအတွေ့ယုံနဲ့ကိုကြီးဟောတစ္ဆကံအတွင်းမှာအခြေပေါင်းဂရီ9000ကျော်ဖြစ်သွားတာအဲ့တော့အဲ့ဒီကျက်သွားတဲ့ယူဘခန္ဓာကိုငါလို့စွဲရင်နဲ့ကိုလည်းနာတယ်စိတ်လည်းနာတယ်ရှင်းလားယုံလို့အခုစောစောကအမေကြီးအမေကြီးနဲ့ဟိုဟိပ်ပြီးတော့ပြန်နမှုသွားတဲ့ဘုန်းကြီးဆရာတော်ကြီးဟာအဲ့ဒီယုတ်ကိုသူကငါလို့စွဲတာဗျာဒီတော့ယောဂီတို့ကိုယ်လဲနာစိတ်လဲမနာဘူးလားအေးတဲ့တကကြီးတဲ့အဲ့ဒီဖောက်ပြန်တဲ့ယူဘကန္နာငါမဟုတ်ဘူးသူတဘောသူဆောင်ပြီးတော့သူ့ဘာနာဖြစ်ပြီးတော့သူ့ဘာသူပြက်သွားတယ်တရားငါမဟုတ်ဘူးလို့သိရင်ယောဂီများကြီးကိုယ်သာနာတယ်စိတ်မနာဘူးပြုံးပေရဟုတ်လားပြီးတော့ပြုံးပေတဲ့ဆရာတော်ဘာကြောင့်ပြောမလဲသွားကြအောင်ဆိုခန္ဓာ၅ပါးစီအောင်ပြီးတော့အဲ့လိုယောဂီတို့ရဲ့ကိုကြည်ယုံနဲ့ဖောတပံတွေတို့ထီတော့ငါရဲ့ကိုနဲ့ဒါဖယောင်းမှုဆိုးနဲ့ထီတာပဲလို့ထီတိလေးမပေါ်ဘူးလားအေးအဲ့ဒီကိုမှာပဲပေါ်ပြီးတော့အဲ့ဒီကိုမှာထီတိလေးပျောက်သွားတာပါအဲ့တော့တခါကြီးတဲ့အဲ့ဒီထီတိစေဝိညာဉ်နဲ့ခန္ဓာကိုတရားမသိတဲ့ပုဂ္ဂိုလ်ကငါလို့ဆွဲတယ်အဲ့လိုငါလို့ဆွဲရင်ကိုလည်းနာတယ်စိတ်လည်းနာတယ်ဒီဝိညာဉ်နဲ့ခန္ဓာဟာသူ့ဘာသူဖြစ်ပြီးတော့သူ့ဘာသူပြက်သွားတဲ့တရားငါမဟုတ်ဘူးလို့သိကြတဲ့ရှင်းကြတဲ့ပုဂ္ဂိုလ်ကြတော့ကိုယ်သာနာတဲ့စိတ်နာသေးလားအဲ့ဒါပြုံးပြီပဲယုံပြီလို့အဲ့လိုရှင်းသိရမယ်တခါဒီတိတိပြစ်လို့ရှိရင်စေတသိက်ခုနှစ်လုံးလာဖြစ်ပြီးတော့စေတသိက်ခုနှစ်လုံးတွေကထိတဲ့ရတာခံစားတဲ့ဝေဒနာစေတသိက်ကပါခံတာတဲ့ဝေဒနာခန္ဓာထိုင်ငါသာထိုင်လို့ကောင်းရင်ဒုက္ခဝေဒနာဖြစ်ပြီးတော့ ရှားလာရင်ဆင်းရဲတော့ဒုက္ခဝေဒနာဖြစ်ပြဒါပဲဝေဒနာကတော့ပြောင်းသွားတာပဲအမြဲတမ်းဖြစ်ပြလေပဲအဲ့တော့ယောဂီတို့ကနာလာမှဝေဒနာလိုက်တယ်ဆိုပြီးတော့မမနေတော့စထိုင်နေရကောင်းနေရင်ဒုက္ခဝေဒနာအဲ့ဒီဝေဒနာလည်းပဲအဖြစ်ပြယူတရားရတာပဲဆင်းရဲတဲ့ဒုက္ခဝေဒနာရှုလည်းတရားရတာပဲဟုတ်ယောဂီတို့မှာဒီလိုအသေးစိတ်မနာဘူးတော့ဆင်းရဲတဲ့ဒုက္ခဝေဒနာကိုခါတဲ့နာအောင်စောင့်နေရတာသိက္ခာကိုကောင်းတယ်မစောင့်မှနေတော့စထိုင်နေကဒုက္ခဝေဒနာအနိစ္စလို့ယူအဲဒါသလိုချင်းအဲ့ဒီခံစားတဲ့ဝေဒနာခန္ဓာကိုလည်းပဲအန္တဘုဒ္ဓဇင်တွေကငါလို့ဆွဲတယ်ဒါကြောင့်သူတို့ဒီကိုယ်လဲနာတယ်စိတ်လဲနာတယ်တရားသိတဲ့ပုဂ္ဂိုလ်ကခံစားတာငါမဟုတ်ဘူးခံစားတဲ့သဘောလေးကိုယ်နဲ့ခန္ဓာအဲ့ကိုယ်မှာတင်ဖြစ်ပြီးတော့ကိုယ်မှာတင်ပြည့်သွားတယ်ငါမဟုတ်ဘူးလို့သိတဲ့ပုဂ္ဂိုလ်ကြတော့ကိုယ်သာနာတဲ့စိတ်မနာဘူးဒါဒီလိုကျေသိပါတကားကြီးတယ်နော်သင်ညက်ခန္ဓာအငါတိနေတာလေးရတာဘယ်အောင်မဆိုးလို့ဘယ်လိုသိသင်ညက်ခန္ဓာမှတ်သားတယ်အဲ့ဒီမှတ်သားတဲ့သင်ညက်ခန္ဓာလေးကိုတရားမသိတဲ့ပုဂ္ဂိုလ်ကငါလို့ဆွဲတယ်အဲ့ဒီပုဂ္ဂိုလ်ဒီကိုယ်လဲနာတယ်စိတ်လဲနာတယ်အိုးမှတ်သားတဲ့သင်ညက်ခန္ဓာဟာသူ့ဘာသူဖြစ်သူ့ဘာသူပြက်သွားတာငါနဲ့ဘာမှမဆိုင်မြေလည်းမမြေငါမဟုတ်ဘူးလို့သိတဲ့ပုဂ္ဂိုလ်ကြတော့ကိုယ်သာနာတယ်စိတ်မနာဘူးတဲ့ကျင်းတဲ့တည်းတည်းငါလုံးငါဆက်ထိုင်ပြအောင်တတုနုဆိုတဲ့သဘောတရားသင်္ခါရတဲ့ခန္ဓာအဲ့ဒီသင်္ခါရခန္ဓာလည်းဖြစ်ပြီးတော့ပြည့်သွားတာပဲဒီသင်္ခါရခန္ဓာကိုငါလို့ဆိုရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်ဒီသင်္ခါရခန္ဓာကိုငါလို့မဆိုရင်ကိုယ်လည်းမနာဘူးကိုယ်နာတော့စိတ်မနာတော့ဘူးကဲယောဂီတို့ဘလောက်အရနာကြည့်လိုက်တဲ့တရားလေဒါတန်ရုပ်ပါဠိတော်တွေကယောဂီတို့ယောဂီတို့ဥစ္စာရှင်းအောင်လက်တွေနဲ့ပြနေတယ်ဒီတော့အခုအဲ့လိုယောဂီများကြီးဒီဝေဒနာကိုဒီခန္ဓာကိုငါလို့မဆွဲတဲ့အတွက်ကြောင့်အဲ့ဒီအသက်သေးမဲ့ဝေဒနာကယန္နာဖြစ်ဖို့တောင်ပေးသွားတဲ့အားကျစရာမထေရီတစ်ပါးအကြောင်းကိုသိချနာယူအောင်ဒါသိဖို့ကျွမ်းပါပေါ့စိတ်တလတောင်းတဲ့ဒီတောင်မှာတို့ကိုတော့နှစ်ပါးတရင်သုံးပြီးတော့တရားရှုပွားကြတယ်တရားနဲ့နေကြယောဂီများကြီးတရားနဲ့နေဆိုတော့ဥဒ္ဒနာသင်ပြချင်ပါသေးတယ်တရားနဲ့နေတယ်ဆိုတာမှတ်ထားကိလေသာကင်းနေတာကိုပြောတာဗျာတရားနဲ့နေတာဆိုတာဘာပြောတာအေးကိလေသာကင်းနေတဲ့အချိန်မှန်မှငါသည်တရားရှိတယ်လို့မှတ်ပါဒါကြောင့်ဟိုကျူးကျဲကျူးကျဲလုံးမှတရားမဟုတ်ဘူးဖောင်းနာပင်နဲ့လုံးမှတရားမဟုတ်ပါဘူးယောဂီတို့ဒီဆိုကြပါစို့ဗျာကိုဈေးထံရောက်နေတယ်ပေါ့အဲ့ဒီမှာကိုရှိကပစ္စည်းလေးကြည့်ပြီးတော့ဩအဆင်းရောက်ကလေးပဲဖြစ်ပြီးတော့ပြက်တာပဲလေယောဂီမသိလိုက်စမ်းဒီချိန်မှာကိလေသာလာသေးလားအဲ့ဒါတရားနဲ့နေတာပဲဒီလိုသိတာနော်ဟိုကနိုင်နေနိုင်ကြကြဤထိုင်မှာတရားနေတယ်မဟုတ်ဘူးယောဂီတို့အဲ့လိုမိမိရဲ့စိတ်တဏ္ဍာမှာလောဘဒေါသမောဟတွေကင်းနေတရားနဲ့နေတာပါပဲဒါဆိုဆိုကြပါစို့ထွက်လေဝင်လေမှတ်တယ်ပေါ့ဗျာခေရဲ့အဲ့ချိန်မှာရောလောဘဒေါသတွေကင်းမနေဘူးလားဒါနဲ့တရားနဲ့နေတာပဲသုံးပါဗျာဟောနာမနေလေးပဲကိုမှတ်တယ်ပေါ့ဒီချိန်မှာရောကိလေသာတွေမကင်းဘူးလားဒါနဲ့တရားနဲ့နေတာပါအဓိကယောဂီတို့အဲ့ဒါတရားနဲ့နေတယ်ဆိုတာကိလေသာကင်းတယ်လို့မှတ်ထားပါကိလေသာကင်းဖို့အရေးကြီးတယ်တချို့ယောဂီများကြီးတရားထိုင်မှကိလေသာတွေပိုဖြစ်ကုန်တယ်။ဘယ်လိုလဲဆိုတော့တချို့ကပါတော့တချို့ကဆရာတွေကအေးထိုင်ပြီးရင်တော့မလုံနဲ့ကွာ။တချို့ရှိတယ်ဦးနေတယ်မိုင်းတောင်လျှောက်တယ်။အဲ့ဒါဗျာအဲ့ဒီရိတ်တာကဒီလချင်းနေစောင့်ညာနေတဲ့ရိုးရိုးမဆောင်ရိုးတို့ဒီလချင်းနေလက်ထဲမှာအတ္တိကန်ထားတယ်ပါဠိကန်ထားတယ်။အတ္တိကန်ထားတဲ့ယောဂီထိုင်နေရ။အဲ့ဒါလေလားထိုင်တာကဆရာတော်တဲ့လူငယ်လေးတွေအဲ့ဒါဒီလချင်းနေရလေမလုံးနဲ့လှုပ်ရင်ဖက်နဲ့ထုံးမလို့ဘေးနဲ့နဲ့စောင့်နေကြတယ်လေရှင်စံ။နောက်ယောဂီအကုန်ထွက်ပြေးကုန်အောင်ဘယ်ထိုင်ရပါမလဲ။ယောဂတရားမဟုတ်တာမတရားပါလေ။မတရားယောဂီတို့။ကဲစဉ်းစားယောဂီတို့။အကြိုက်ခဏယောဂီကစိတ်တွေမဆင်းရဲဘူးလား။မဆင်းရဲပါဘူး။တို့ဒီခန္ဓာကသင်္ခါရခန္ဓာပြုပြင်ပေးနေရတာ။ကိုမပိုင်ဘူး။မပိုင်နဲ့မပိုင်လို့ပြုပြင်ပါစီပေါ့။အဲ့ဒါကိုအနတ္တကြီးပေါ့ဗျာ။မပိုင်နဲ့အနတ္တကြီးကိုအတ္တကြီးပေါ့မင်းတို့မလှုပ်ရဘူးကွာဒီလိုလား။အတ္တလှုပ်ခိုင်းတာအမှားရတယ်မဟုတ်ဆိုင်ဘူး။တရားမဟုတ်ဘူးမတရား။အဲ့တော့မတရားမယ်အဲ့လိုပုဂ္ဂိုလ်ယူကုန်တာပဲတာမှန်တယ်ပြောယောဂီတို့မရှိမစားနေကထိုင်ခိုင်းမလုံနဲ့လှုပ်ရင်ဘာနေသလိုယောဂီတွေမှာလှုပ်ကလှုပ်ချင်တားချောင်းတာကိုမလှုပ်ရတော့စိတ်တွေကဖောက်လာတယ်အဲ့မှာတင်းယူတို့လိုလိုနှမ်းတို့လိုရည်တို့လိုမှုတို့ပဲစိတ်ဖောက်သွားတာမလှုပ်ကောင်းဘူးယောဂီတို့ဟိုတင်ရတာအခုဆိုရင်တေချာလိုက်ရှင်းပြနေရတယ်တချို့တရားမထိုင်ရတော့တရားရောတော့မဟုတ်ဘူးရှူလုံးလေးပဲချမ်းတာပဲတရားရတော့ပြောစရာမရှိဘူးကိလေသာညင်းနေတာတရားနေတာပဲဒါကြောင့်ယောဂီတို့သာရှိမှာယောဂိမြားရရတယ်ညောင်းရင်ယောဂိမြားပြင်နေတယ်ပေါ့နော်ပြင်းရစီလေးမှတ်လိုက်တရားပဲမှတ်ရင်လည်းပြင်းပြင်းတဲ့စီလေးပေါ်တယ်ပြည့်သွားတယ်နောက်ပြင်းနေတယ် ပြင်းတဲ့စိတ်လေးလည်းပြည့်သွားတယ်။အော်ပြင်းပြီးသွားပြီ။ပြင်းပြီးတဲ့စိတ်လေးပြည့်သွားတာ။အဲ့ဒါစိတ်ဓာတ်ဥပဒနာပဲ။ကဲ။ရှင်သာယောဂီတို့တရားမှားတာဆင်းရဲသလား။ဆင
်းရဲပါဘ
ူး။ဒီလိုမှတ်တဲ့ပြယောဂီတို့ဒါတရားပဲ။တချို့မလုံးမချက်ထိုင်မှတရားဆိုတော့မထိုင်ရတော့ဥပဒနာဆိုအဝေးရကြောင်ပြီးရော။သိပ်ဝမ်းတဲ့ကိုကောင်းတယ်။ဒါတော့ခုကြည့်အောင်။ဒါတော့ခုဒီမှာတရားနဲ့နေတဲ့ဆိုတာကိလေသာကင်းအောင်နေတာလေမထေကိလေသာကင်းအောင်နေကြတယ်ပေါ့ဗျာ။မြင်နိုင်ကြတိုင်းနာနိုင်စားတိုင်းဒီတိုင်းတွေးကြတယ်အော်ဒါခန္ဓာ၅ပါးကြည့်ပြီးတော့ပြတဲ့ငါမဟုတ်ပါလားရုပ်တိပြေအောင်မယ်နော်သမီးဆိုင်လည်းသိဟောလားလမ်းချောင်းရင်းလည်းသိရုပ်တရားပဲလေအတိတိုင်းနေတဲ့တရားပဲနောက်ကိုလမ်းသွားတယ်လည်းသိပါအောင်လမ်းလေးသွားလှုပ်တယ်ဒါဝါရုပ်တက်ကလေးပဲတရားပဲယောဂီတို့အများကြီးမှတရားမဟုတ်ဘူးနောက်အဲ့လိုနေရင်လည်းတဲ့စားတဲ့မှာအသက်တော်မပါဘူးတို့တော့အကြီးဆုံးမထေရီတဲ့ယောဂါဖောက်တယ်ဒီလိုပဲပါပါအဲ့တော့ခံမကြီးအပြင်ဆိုကြစို့အဲ့ဒါဘာက60ကျော်တဘာက40ကျော်တော့မှတ်မှာတော့အဲ့တော့60ကျော်ကြီးတဲ့မထေကယောဂါဖြစ်တယ်။ပြိမဲ့ယောဂါဘာယောဂါလဲ
။
ပြိမဲ့ယောဂါ။အဲ့တော့ဦးဇင်းတို့ဝါရောက်တဲ့6ပါးဦးဇင်းနောက်လည်းမှသင်ပေးခဲ့ပါပြီ။ဥဒေကမဝါတာတဲ့အထက်ကိုဆန်တက်တဲ့၄ဝါရောက်တဲ့ပေါ့အထက်ကိုဆန်တက်တဲ့သဘောတရား။နောက်ဟုတ်လားချောင်းဆိုတာတို့တန်းနာတို့ပေါ့ဗျာအကုန်ပေါ့ဒါကြိုထိုးတာတာအထက်ကိုဆန်တက်တဲ့၄တဲ့အတော်ကမဝါတာအောက်တို့ဆုံးစင်းတော့လေလေလေတံမျိုးတွေစီဝံသွားတာမျိုးတွေအဲ့ဒါအောက်တော်ကမဝါတာအောက်ကိုဆုံးစင်းတော့လေတဲ့။နောက်ပုစိတရားဝါတာဝံအတွင်းကလေတွေဂလုဂလုနဲ့ကြမ်းနေရတာပေါ့။ကုဋ္ဌတရားဝါတာဦးအတွင်းကလေတွေနော်။နောက်အင်္ဂမင်္ဂနုတာရီဝါတာခန္ဓာကိုယ်ကြီးငယ်လျှောက်တဲ့လေတွေနောက်အတ္တတပတ္တတဝါတာထွက်လေဝင်လေလို့ဒါက6မျိုး။အဲ့ဒီ6မျိုးအလွတ်လူကိုဒုက္ခပေးတဲ့လေ၃မျိုးရှိတယ်။အဲဒါလည်းပြချက်ဆုံးမှမှာဘုရားပုဂ္ဂိုလ်ရှင်မှတ်ကြပေါ့။နံပါတ်၁ကသတ္တကဝါဒတရေတောင်းမထဆင်းလို့ဆင့်ပေါ့။ကာကြီးနဲ့သတ္တကမြန်မာလို့ဆိုရင်ဓာငယ်နဲ့တူတော်လေတဲ့။အဲ့ဒီလေဖြစ်လို့ရှိရင်မတရားကနေအယုတ်ကျိုးပြပုံကြပြီးတော့နောက်မထနိုင်တော့ဘူး။လေဖြတ်တာဘာဖြစ်တာ။ဒီလေဖြတ်တာကသတ္တကဝါဒလား။အကျိုးရလေကိုဖြတ်လိုက်တာမတော်လို့နားလို့မရတော့ဘူး။ဒုတိယမြောက်ကခုရကဝါဒပိန်တုံးဓာတ်နဲ့တူတော်လေအဲ့ဒါယောဂီများတချို့နှလုံးရက်ပြီးတော့နေတာတွေ့ဦးတယ်မဟုတ်လားယောဂီကြီးယောဂီတို့နှလုံးယောဂါရှိတဲ့ပုဂ္ဂိုလ်တွေဟာလည်းမှတ်ထားလိုက်အဲ့နှလုံးယောဂါဟာကိုယ်ကိုယ်တိုင်ခံနေတာဘယ်သူကခံနေလဲဆိုတော့တောကခံနေတယ်အမြဲတမ်းဟိုပူဒီပူဟိုကြောင်းကြဒီကြောင်းကြအဲ့လိုပုဂ္ဂိုလ်နှလုံးယောဂါဖြစ်သွားတာအဲ့တော့အဲ့နှလုံးယောဂါပြောချင်မှတ်ထားလိုက်ဘာမှအပူဝင်တော့ကမထားနဲ့စိတ်သာချမ်းသာအောင်လေစိတ်တော့တံမလို့ပြောဒါကျွန်တော်ယောဂါဟာစိတ်ကြောင့်ဖြစ်တဲ့ယောဂါတစ်ခုပါအဲ့တော့နှလုံးရက်သေးရင်တော့ဝမ်းသာပြပြောနှလုံးရက်သေးတယ်စိတ်လိုနှလုံးရက်တယ်ပေါ့အဖြစ်ဒီမှာတရားလို့တော့ဝမ်းသာစရာတခြင်းဆိုတာလောဘမီးလောင်လို့သေးတာတချို့တခါဝမ်းနေတာတည်းလည်းသေးပြန်တယ်တဲ့နှလုံးရက်တယ်တဲ့ဒါကစိတ်ပညာအလို့ဝိပဿနာအလို့ဆိုရင်ဝမ်းနေစရာတည်းဆိုတာဒေါသဒေါသမီးလောင်လို့သေးတာဒါလေးယောဂီတို့သိထားကြသိကြပါလေအဲ့တော့အခုခုရကဝါဒဆိုအဲ့နှလုံးကိုဒါဖြတ်တယ်လေတဲ့နှလုံးဖြတ်ပြီးတော့သေပေါ့ဗျာနောက်ဆုံးလေကြောက်เสียအောင်တော့ဥပလကဝါဒဒါဦးဇင်းလည်းပဲဒီကပုဂ္ဂိုလ်ဝိပဿနာသင်တန်းတရားဤနာမဒီလေးတွေကြားဖို့တာပါဥပလကဝါဒဆိုတာမြန်မာလိုဆိုရင်နှလုံးသားကိုအပြင်ဘက်ကိုထုတ်ပြတဲ့လေတဲ့ကြောက်เสียအောင်ဆုံးတယ်သူကနှလုံးသားကဥတီပြတော့ယောဂီတို့ကနှလုံးသားကဥတီစဲတွေကအပြင်ကိုကန့်ထွက်သွားတာအဲ့ဒီလေမျိုးပေါ့အခုဒီမထေကြီးဟာအဲ့ဒီလေးဖြစ်နေတာအဲ့လိုလေးခါတဲ့ဒီနှလုံးလေတွေကသူ့ရဲ့ဒီနှလုံးလေအသေးစုပ်ကလေးသားတွေကိုအပြင်ကိုဖောက်ခတ်မှာဆိုတော့ကိုရိုးတားတဲ့တိုးနဲ့လေရပေါ့ဒီအချိန်ယူပြီးတော့အဲ့တော့ဖောင်းပေါကြီးကဖောင်းလိုက်ပြီးလဲဆိုစနက်ကြိုးပြီးတော့ဘယ်လောက်နာလိုက်မလဲလို့ပြေးမဲ့ယောဂါကြီးအဲ့ဒီမှာသူကဘာတရားမှမရတူရိုးရိုးပုတုစင်မရှိဘူးသူတို့တရားတော့ရှုနေပါပြီဒီတော့ရုပ်ရည်ယောဂါကသိမဲ့ယောဂါဆိုတော့ပြင်းထန်တော့အားကြီးတော့သောသောဆရာသူတစ်ချက်ညီးလိုက်မိတဲ့ကြည့်ယောဂီတို့တရားရှိတဲ့ပုဂ္ဂိုလ်ချင်းလူနာမေးတာဘလောက်တန်ဖို့ရှိလဲလို့အနာကတောင့်တဲ့မထေရငယ်ကတရားနဲ့မေးတယ်အရှင်ဘုရားညီးတန်ကြားလိုက်တယ်ဘေးနီယာကနာတာလေဒီလိုမေးလိုက်တယ်အဲ့လိုမေးတဲ့နေကတရားရသွားပြီသဘောပေါက်သွားတယ်အိုးငါခံစားတဲ့သဘောဖြစ်နေတာငါဆင်းရဲကိုခံစားတယ်ငါဆိုတာမရှိဘူးဆင်းရဲဆိုတာမရှိဘူးခံစားတာပဲရှိတယ်ခံစားတယ်ဆိုတာဝေဒနာခန္ဓာခံစားတဲ့သဘောလေးပဲငါမဟုတ်ပါလားသိသွားပြီ ကျင်းရောက်တာအခန်းရှိတာလို့အဲ့ဒါနဲ့သူပြန်ဖြေတယ်ငါရှင်ရဲ့အကြီးရအငယ်ကိုငါရှင်လို့တုံးတယ်အငယ်ရအကြီးကိုအရှင်ဘုရားလို့တုံးတယ်ငါရှင်ရဲ့ခံစားတဲ့သဘောတရားဆိုတာနေရာပြောလို့ပြန်ရမှာလေနေရာပြောရင်ပြည့်ညက်တွေပဲဖြစ်မှာပေါ့ဘိုက်ဆိုလည်းပြည့်ညက်ဦးဆိုလည်းပြည့်ညက်ကိလေသာဆိုလည်းပြည့်ညက်ဒါတွေမရှိပါဘူးတဲ့ခံစားရတဲ့ဆိုတဲ့ဝေဒနာဆိုတာခံစားတဲ့သဘောလေးပါပဲဖြစ်ပြီးတော့ပြတ်တာပါတော့တရားသိသွားအဲ့တော့မထင်နေရအရှင်ဘုရားရဲ့အဲ့လိုသိနေဘာလို့ညင်းနေမှာတော့တဲ့ဝေဒနာကိုသိခံပြီးတော့ငါမဟုတ်တာကိုသိပြီးလိုက်စမ်းပါစိတ်ကြံငါချင်းငါသိခံမယ်ဆိုပြီးတော့ဝိရိယနောက်လည်းမှသင်ပေးလို့ရတယ်သူရှုတယ်ပေါ့ကဲဒီရတရားမှလည်းရှုတတ်အောင်လိုက်ဆိုကြည့်အောင်ဝေဒနာတွေငါမဟုတ
်
ဝေဒနာအနိစ္စဝေဒနာတိငါမဟုတ
်
ဝေဒနာအနိစ္စ
က
ဲယောဂီတို့သူသိမဲ့ဝေဒနာဖြစ်နေပါပြီခါတယ်နော်ဟိုဒီအပြင်းမထွက်တော့မှလေခါတယ်ကံထွက်နေတာပေါ့လေတွေကအဲ့တော့သူယုတ်တရားတအားဖောက်ပြန်တော့ဆင်းရဲတဲ့ဝေဒနာတွေတအားခံစားရပြီဘလောက်ဆင်းရဲတဲ့ဝေဒနာခံစားခံစားချမ်းသာတဲ့ဝေဒနာခံစားခံစားယောဂီတို့အဲ့ဒီခံစားတာဟာငါလားဝေဒနာခံစားငါအလုပ်လားဝေဒနာခန္ဓာအလုပ်လားအဲ့တော့ပထမအချက်ကဝေဒနာဒီငါမဟုတ်ဝေဒနာငါဟုတ်ကဲ့လားအဲ့လိုသိပြီလဲယောဂီတို့ချင်းချင်းတတ်တာလေဩခံစားတဲ့သဘောလေးပဲဝေဒနာငါမဟုတ်ပါလားဒါဆိုဝေဒနာကငါမဟုတ်ရင်ဘာဟုတ်တယ်ဆိုတော့ဝေဒနာတော့ဟုတ်တယ်ခံစားတဲ့သဘောတော့ဟုတ်တယ်ငါသာမဟုတ်တာအဲ့တော့ငါဆိုတာမရှိဘူးရှိတာကဝေဒနာခန္ဓာရှိတာကဘာလို့လဲငါရှိရဲ့လားအေးငါကမရှိဘူးရှိတာကဝေဒနာခန္ဓာကဲရှိတဲ့ဝေဒနာခန္ဓာတို့မြဲရဲ့လား
မ
မြဲဘူးဗျာတစ်စက္ကန့်မှာအချိန်မောင်းဘယ်လောက်ဆုံးပြတဲ့ဂရေတသိန်းကဲရှင်သာယောဂီတို့အဲ့ဒီပြည်လည်းဘယ်လောက်တန်ဖိုးရှိသွားလဲအဲ့တော့ဆိုကြဆိုဒီယောဂဝေဒနာကိုနိုင်ဝက်ခံစားရရင်တရားမသိတဲ့ဘုရားဟာငါနားတဲ့ဝေဒနာတွေနိုင်ဝက်ကြီးခံစားပြီဆိုတော့မရှိမဆန်ဖြစ်လို့ဟောတရားသိတဲ့ပုဂ္ဂိုလ်ကဩဝေဒနာခန္ဓာဆိုတာတဆက်ကံတော်ခံစားလို့မရဘူး။နိုင်ယူဖို့တဏှာယူဆိုတာကဖြစ်လက်ပြည့်လက်ဖြစ်လက်ပြည့်နော်အတိတ်တိဖြစ်တဲ့ဝေဒနာတွေရှိပြီးတော့ပြောနေတာ။တကယ်ခံစားတဲ့သဘောလေးကတဆက်ကံတွင်းမှာပဲအချိန်မောင်းဂရေတရင်ပြတ်တာပဲမမြဲဘူး။ကဲယောဂီတို့ရှိတဲ့ဝေဒနာခန္ဓာမြဲရဲ့လား။မမ
ြဲ
ပါဘူး။ဟိုးယောဂီတို့အဲ့ဒီနှစ်ချက်သိယောဂီများပြုံးနေပါသေးလို့။ပြုံးနေပါဗျာ။ဒါမှသူရှုတော့တော့အမှန်သိတော့အရာဝေဒနာတွေငါမဟုတ်ဝေဒနာနေစားရှုရင်းမယ်ယောဂီတို့။လေတရအားလဲကောင်းလာရော။အကြီးခွဲပါလေ။ခွဲပြီးတော့ကလေးသာတွေကိုယ်တွေပါအပြင်ထွက်ကြတော့ပုံပြီးတော့တို့အဲ့ချိန်မှာသောတာပတိမက်သဂရဂံမိမက်အနာဂါမိမက်လေးမှာယောဂိမက်သိတဲ့အခါတည်းပြီးရပါလား။အဲ့ဒီလိုအဲအဲ့တော့သူရဟန္တာလည်းဖြစ်သွားယောဂိမက်အသက်လည်းကုန်တော့မယ်လေ။အဲ့ချိန်မှာပြုံးပြီးတော့ဇကားတစ်ခွန်မေးလိုက်သေးတယ်တဲ့။ငါချင်းအဲ့လောက်သေးခံရင်ဒေါ်လာပဲမဟုတ်လားတဲ့။ပြုံးပြီးတော့မေးတာဘယ်လိုမေးလဲ။တော်တော့ပါရဲ့ခင်ဗျာလက်ဝင်ကြီးတယ်မေးတဲ့ပုဂ္ဂိုလ်တိသွားပြီတဲ့အသိဆံပြီးသွားပြီအဲ့ဒီလိုအသက်လဲကုန်ကိလေသာလဲကုန်နေဒီလိုနှမျိုးလို့ဉာဏ်သူကုန်တဲ့ယဟန္တာကိုတမတိတိယဟန္တာပါယဟန္တာတမတိတိယဟန္တာရှင်သန်းယောဂီတို့သူ့ရဲ့ဝေဒနာဒီအသက်သေးတော့ဥရိကိလေသာဒီအပြင်ထုတ်တဲ့ဝေဒနာမပြင်းထန်ဘူးလားပြင်းထန်တယ်ဘလောက်ပင်ပြင်းထန်ပြင်းထန်ဝေဒနာဟာငါမဟုတ်ဘူးဝေဒနာဟာမမြဲဘူးလို့ယောဂီများသိတော့ဟောအဲ့ဒီပြီမဲ့ဝေဒနာကကိုပဲသူ့အတွက်တရားရှိဖို့ဖြစ်မသွားဘူးလားဟောသူ့ကိုယန္တာဖြစ်ဖို့ကိုယ်မပေးဘူးလားရှင်သန်ယောဂီတို့ကြီးကျေးဇူးများလိုက်တာဗျာဟုတ်လားကျေးဇူးများလိုက်တာဒီတော့ယောဂီများလည်းဒါဆိုရင်ပြုံးနေသေးဖို့အတွက်ပွဲမဝင်ရင်အပြင်ကကျင်းပါလေ့ကျင့်ပေးရမယ်နော်လေခြင်းပေအစင်းမြင်နိုင်ယောဂီများအခုဆိုကြပါစို့ခေါင်းနားတို့ယောဂီတို့ဒီဒါကိုရီးယားကားတို့တရုတ်ကားတို့မကြည့်ဘူးလားကြည့်ပါယောဂီတို့ကြည့်ပေါ်ဒါတွေဖြတ်လို့မရပါဘူးဒါအနာဂတ်ထဲမှာပဲတာကိစ္စမရှိကြည့်ကြတယ်လားချိန်ချိန်ကြည့်တယ်ကြည့်ဆိုတော့ယောဂီများရဲ့စတိလေးတစ်ချက်တော့ခဏတစ်ခါလေးဝင်ပေးလိုက်ရတယ်ဆိုတော့တဏှာကြီးကြည့်ပါတစ်စက္ကန့်တော့ယောဂီများဝိပဿနာရှုလိုက်တဏှာကြီးကြည့်တဲ့အခုတို့ပျောက်တယ်မှတ်တာတကယ်ပျောက်တယ်ယောဂီတို့ဝိပဿနာကတစ်ချက်တော့ဝင်ပေးလိုက်အဲ့တော့ဆိုကြတော့ဗျာကဲကြည့်တဲ့အချိန်မှာယောဂီများအဲ့ဒီကဲအခုခွန်နိုင်ကားပေါ့အဲ့ကိုရီးယားကားလေးလာတဲ့အချိန်ယောဂီတို့ မချမ်းသာဘူးလားချမ်းသာတယ်လေကိုကြည့်နေတာကြည့်တယ်လို့စိတ်မချမ်းသာဘူးလားညီမညာမြင်ရတော့တာအိဋ္ဌဝေဒနာပေါ့အိဋ္ဌအိဋ္ဌယုံခေါ်တာပေါ့ကိုတွေ့နေတဲ့အာယုံကိုတွေ့နေတဲ့အာယုံတွေ့ရင်ယောဂိမြတ်ကြီးဒုက္ခဝေဒနာတဲ့ဘာဝေဒနာချမ်းသာတဲ့ဝေဒနာဒီရားမနာကယောဂိတို့တွေကဟာအခုဘောရီယာငါးလေးကိုကြည့်ပြီးတော့ဒီဆင်းရဲလေးကြည့်ပြီးတော့ဒီဆင်းရဲရတာကိုခံစားနေတာငါခံစားတာဒီလိုသိတာမဟုတ်လားဒီလိုသိနေတာအဲ့ဒီအချိန်မှာယောဂိများအများကြီးမဟုတ်ပါဘူးအဲ့ဒီနာရီတွင်းမှာပဲတစ်ဆက်ကတော့တစ်ဆက်ကတော့သိပြီလားသိပြီလားတစ်ဆက်ကလည်းဆိုကြံမလို့ပါဘူးဩနှစ်တက်တယ်ချမ်းသာတယ်ဒုက္ခဝေဒနာလည်းငါမဟုတ်ပါလားဝေဒနာခန္ဓာကသူ့လိုသူလားလောက်တာဒီတော့ခံစားတာငါမဟုတ်ဘူးပြီးတော့ဒီခံစားတဲ့ဝေဒနာဟာမမြဲဘူးယောဂီကတစ်ချက်တော့ပြေးပြလိုက်အဲ့လိုသိပြီးတဲ့အချိန်မှာယောဂီတို့ဒီဟောဒီမိမိရဲ့ခန္ဓာအပေါ်မှာဖြစ်နေတဲ့ဝေဒနာခန္ဓာမှာဆွဲနေတဲ့လောဘညာဒီစံတရားတကူမရှိဘူးလားယောဂီကတစ်ချက်ပြေးတဲ့စိတ်လက်တစ်ခါပြေးသွားတာအဲ့ဒါဝိပဿနာရဲ့ဒါအားကောင်းတဲ့အချက်ပေါ့ဗျာဝိပဿနာရဲ့ဒါနော်အားကိုးစရာအချက်ပေါ့အဲ့တော့ဒုက္ခဝေဒနာကိုလည်းဖြစ်ဖြစ်ယူတော့ကြတော့ဟောဝိပဿနာကုသိုလ်တော်လေးစုံကဲယုံလည်းအဲ့လိုကြည့်လေကောင်းရောကြောညာတယ်မဝင်ဘူးလားပြီးတော့ကြိုက်သေးရဲ့လားမကြိုက်ရင်ဒုက္ခဝေဒနာဘာဝေဒနာအဲ့ဒီမှာဒုက္ခတစ်ဖြစ်တာလေးဒီတန်းဒီကောင်လေးငါတို့နှိမ့်ဆက်တာဟုတ်လားဒီဇလန်းလေးလာတာက15မိနစ်ကြောညာကနိုင်ယူဝဲဟုတ်လားငါတို့လိန်တဲ့ဟာတွေပဲလို့ဒေါမနတာဖြစ်တယ်ပေါ့ဗျာဒုက္ခဝေဒနာတွေပြီးတော့ဒီမှာဖြစ်ပါနေတော့အဲ့ဒီအချိန်မှာယောဂိညာကြီးကဲသောသောကမထေရကြီးရှုလို့ပေါ့ရှုကြည့်လိုက်ပေါ့။ဩငါဆင်းရဲနေပြီမကြိုက်ဘူးလေ။ကဲယောဂီတို့မကြိုက်တာဒီဒုက္ခဝေဒနာ။အဲ့ဒီဒုက္ခဝေဒနာယောဂိညာငါလားဝေဒနာခန္ဓာ။ဩခံစားတဲ့သဘောလေးပဲ။ကဲငါမဟုတ်ဘူးတဲ့။ဟုတ်တာကဝေဒနာခန္ဓာ။ကဲအဲ့ဒီဟုတ်တဲ့ဝေဒနာခန္ဓာမြဲသလား။မ
ြဲပါဗ
ျာ။ဩဒုက္ခဝေဒနာလည်းငါလည်းမဟုတ်ဘူးသူလည်းမမြဲတဲ့တရား။အဲ့လိုသိယောဂီတို့မှတ်တာဒေါသအကုသို့ပြောင်းပါပြောက်ပါကဲယောဂီတို့ဒီဟာပေးတဲ့နေနဲ့ TV ကြည့်တတ်ပြီလားအဲ့ဒီနေကြည့်ကြလားနော်ယောဂီတို့တကယ်ပါယောဂီတို့တချမ်းအပ်တဲ့အကုန်ကုန်နေကြည့်လားကြည့်တတ်မရှိဘူးအဲ့လိုတော့တစ်ချက်တော့သိပေးလိုက်ဘေးရတဲ့မင်းသားသိပေးပို့ကောင်းတာပေါ့ဒါတော့ယောဂီတို့ဒီလိုလို့ဆိုတာကဒီလိုလေ့ကျင့်သွားတာလက်ကောင်းမရဆောစောငထေကြီးလည်းပဲဒီကံကြီးမှာရှင်းတယ်ပေါ့ဘူးအစိုးရကရှင်းထားတာဒါကြောင့်ဟုတ်လားပေးမယ်ယောဂါလည်းဖြစ်တရားနဲ့တခါလေးရပါဒါတို့ယောဂီများယုံတယ်ဒီကိုရှင်းတတ်သွားပါပြီအဲ့ဒါဆိုရင်နောက်ထပ်ဦးဇင်းတို့ဆက်ပြီးတော့ပြောခြင်းနဲ့ဆက်လေးဆက်ပြီးတော့ကြွားကြအောင်ဆိုပြီးတော့ယောဂီတို့ဆက်ပြီးတော့ပြောခြင်းတာကပြောခြင်းတယ်များတယ်ဘုရင်ရေးနေရတယ်ပေါ့လေဒီ16ညအတွင်းမှာပြောပြခြင်းတည်းကအင်မတန်အများတဲ့တဲ့ကဦးဇင်းကအရေးကြီးအောင်ချက်လေးကိုဒါရွေးထုတ်ပြီးတော့ပြောနေရပါတယ်ပြောကြတာတော်တော်လေးများပါတယ်အဲ့တော့ဒီမှာယောဂီတို့ဘာဆက်ပြောမလဲဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တလည်းဆက်ပြောကြရရှိအနိစ္စတခုစပြောအောင်အနိစ္စကိုပြောမယ်ဆိုတော့ယောဂီများသူတို့ဘုဟုဆရာကြီးပြီးတဲ့ဥပမာတော်တော်ကောင်းပါတယ်သူကဘာဥပမာပြီးလဲဆိုတော့ရင်းတော့ယောဂီတို့သူတို့ဒီခန္ဓာကိုသိပ်ပြီးတော့ဆွဲလန်းနေသိပ်ပြီးတော့နှစ်တယ်သိပ်ပြီးတော့တွဲတာတယ်ပေါ့ငါတို့လည်းယုံကြည်တယ်ယူဆအဲ့တော့ဘုရင်တို့ယောဂီတို့ယူဆတဲ့အကောင်းလို့ထင်နေတဲ့ဒီခန္ဓာကိုယုံတယ်တကယ်မကောင်းဘူးပန်းနဲ့ဥမှတူလဲဆိုတော့စီဘိုးကြီးပဲတို့ချမ်းသာတဲ့အိမ်ထဲမှာစီအိုးတိုင်းမထားဘူးလားအေးထားတဲ့အိုးနေရာကမှောင်နေတယ်အဲ့တော့ဒီလိုပဲစီတွေခတ်စားတယ်တခါတော့အဲ့ဒီစီဘိုးကြီးတဲ့ကိုလူတွေမသိနေမှာတွေ့ကြီးတဲ့ကောင်ကြာသေးရောဘယ်သူမှလည်းမသိဘူးကြက်ကိုစီနဲ့ဟောလားနှက်ထားသလိုပေါ့ဗျာခတ်စားနေကြတာပဲသူတို့အဲ့ဒါနောက်ယောဂီတို့အဲ့ဒီစီအိုးတဝက်လောက်ကုန်းသွားမှာသူတို့တခြားကြည့်စီကြိုင်နေကိုယ်ဖွင့်ကြည့်တော့ဟောကြွတည်းသွားမတွေ့ဘူးလားကံယောဂီတို့ကြီးအရင်တော့စားပြီးတာပြန်မအံ့ညင်ဘူးလားပြန်အန်းတော့ရာသေးရဲ့လားမရတော့ဘူးလေရစ်တွေကတွန်သွားပြီကိုယောဂတိဥမှာတိုင်မယ်အရင်တော့ကလေဒီခန္ဓာငါ့ဘောယောဂီတို့ကသိတ်ဆွဲကြတာငါခန္ဓာငါခန္ဓာအကောင်းကြီးအကောင်းကြီးနဲ့တကယ်တော့ယောဂီတို့ကုလို့ဆရာကောင်းသမားကောင်းနဲ့မြတ်စွာဘုရားကြီးလည်းနားတယ်တော့ဤစံယောဂီများခန္ဓာ၅ပါးဟာလေကောင်းတာရှိရလားယောဂီတို့โอ้ยอกินาอัปปอตองอยู่บ่เปียเนาะပြောมาตรุนี่ซูยาซูอเวทแท้นี้ตะคู่บ่อกางนี้กูว่ายืนพี่တော့เวรท่าเด နှစ်သက်လိုက်တာတွေ့တိုင်းတာနောက်ဝက်ခံလေးမှာသွားကြည့်တော့မိလံပေါက်သုံးပေါက်တွေ့တော့ကရုပ်ကြီးတို့လိုချင်လေးရလားလိုအပ်တယ်မယ်စီဦးထဲမှာကြွတည်တဲ့ကောင်မှချက်မစားကျင်တော့အဝဲမှာမိလံပေါက်တွေ့တဲ့ကောင်မလိုချင်တော့ဒီတိုင်းမှာရုပ်ကြီးတို့ဒီခန္ဓာ၅ပေါက်အရင်တော့ကမြဲတယ်ချမ်းသာတယ်ငါလို့ထင်တာကဲခုခန္ဓာ၅ပေါက်မြဲရလားမြဲပါဘူးအဲ့ဒါကြွတည်တွေ့တာအပေါက်တွေ့သွားတာပေါက်တစ်ပေါက်တော့မမြဲခြင်းနဲ့ယောဂီများနှိမ့်သက်တော့သူ့ကိုချမ်းသာကောင်းမလားဆင်းရဲကောင်းမလားဒုက္ခစေအဲ့ဒါကြွက်တွေကိုတွေ့တာအဲ့ဒါမိဘလံပေါ်ကိုတွေ့တာနောက်ဤကန္နာတိငါဟုတ်တယ်လားမဟုတ်ပါဘူးငါကောင်းရှိရဲ့လားရှိပါဘူးအနတ္တာအဲ့ဒါကြွက်တွေကိုတွေ့တာမိလံပေါ်ကိုတွေ့တာဟုတ်လားဒါကြောင့်ယောဂီတို့ဤကန္နာတိဘာမှဆွဲလန်းနေတာမရှိဘူးမမြဲခြင်းကိုလည်းရှုဆင်းရဲကိုလည်းရှုငါမဟုတ်တာကိုလည်းရှုအဲ့လိုရှုတာဟာဝိပဿနာပဲအဲ့လိုယူတန်းယူတန်းကိလေသာတွေကတပြိပြိပွင့်မှာပါပါပါနောက်ဆုံးကုန်သွားရတာအဲ့တော့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်တွေသမ္မာသမ္ဗုဒ္ဓဘုရားရှင်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေသစ္စေကဘုရားဖြစ်သွားတဲ့ပုဂ္ဂိုလ်တွေအားလုံးဟာအဲ့ဒီလိုပဲငြင်းနိုင်ကြတဲ့နာနဲ့စားတဲ့ထိတဲ့တွေးကြံနိုင်ဒီခန္ဓာ၅ပါးမှာမြင်မှုကိုဆင်းရဲမှုငါမမှုကိုယူပြီးတော့ပဲကိလေသာတွေပါပါပြီးတော့ကုန်သွားရတာပါဒီတော့ယောဂီဥဒ္ဒေကလည်းပဲအဲ့ဒီလမ်းကိုလမ်းပြီးတော့အောင်ချောပန်းနဲ့တွေ့ကြုံနဲ့ရှုပွားနေဖို့လိုပါတယ်အဲ့တော့အနေဆံဥပဒနာအရွယ်ဆယ်ပွားနဲ့ရှုပွားနေဖို့တော့ဆက်ပြန်ငါညမှာဆက်ကြရအောင်ဒီနေ့တော့အရှင်းစေပါပြီအဲ့ကြောင့်ယောဂီများအလုံးတို့ဒီဟောဒီခန္ဓာဒီကငါတို့အတွက်ဘာမှတွေ့တာတရားမရှိတဲ့နေ့တည်းကမရှိတဲ့ခန္ဓာကိုယ်ကြီးပဲလို့ဆုံးနေတဲ့ချပြီးတော့အစင်းအတန်းအနတ်အရာသာအတွေ့အထိအတွေ့အကြုံဆိုတဲ့အောင်ချောပန်းနဲ့တိုက်သွားတိုင်းခန္ဓာ၅ပါးကိုမြဲမှုကိုရှုပြီးတော့ဒီဘဝမှာတည်းနဲ့နှက်ဖို့ရတဲ့ပုဂ္ဂိုလ်များမဟုတ်ကြမသေးဖြစ်ကြပါစေဘုံတည်ယောဂီများလုံးဒီနေ့ကစပြီးတော့ဘေးရန်ကြောင့်ကြဆင်းရဲခြင်းတွေကိုယ်စိတ်နှပြချမ်းသာကြပါစေကောင်းကျိုးလိုရာဆန္ဒပြည့်ဝကြပါစေ